Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဇွန်လ5ရက်အင်္ဂါနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်က 9:30 အထိဖိုင်းဒိုမီတာ 24.25 32.51 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမအီတန်စမဒီညတက်စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျမသင်္ကီချိုက်ပါရှင်။ရုရှားရေစုံစမ်းမှုကိုကြီးကြပ်ဖို့ရှောင်ရှားခဲ့တဲ့အတွက်ရှင်းနေချုပ်ကိုသမ္မတဒေါ်နယ်ထရန့်ကအပြင်းအထန်ဝေဖန်လိုက်ပါတယ်။အရေးပေါ်ရန်ပုံငွေမရရင်တော့ရိုဟင်ဂျာတွေအတွက်ကျန်းမာရေးဆောင်ရှောက်မှုထိခိုက်စေမယ်လို့ IOM ကသတိပေးလိုက်ပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ Writers သတင်းတော့တွေကိုတရားရုံးတင်စစ်ဆေးနေတဲ့အမှုမှာအမှုကြံ့ကြောင်အောင်လို့အချိန်ဆွဲနေတယ်လို့ဖန်စီခန် Writer သတင်းတော့တွေကပြောဆိုလိုက်ပါတယ်
။မောင်တို့ဒီကမှဖြစ်ပေါ်ခဲ့တဲ့ဖြစ်ပေါ်မှုတွေကိုကျွန်တော်တို့အနေနဲ့ဖော်ထုတ်နိုင်ဖို့လို့လည်းအများကြီးကျွန်တော်တို့သတင်းသမားတွေအနေနဲ့ဆူရအောင်သူပြန်လာတဲ့တတိယအချက်လေးတော့မင်းတို့မစုံစမ်း
ဘူး။ဒီနေ့ရုံထုတ်ချိန်မှာကိုကျော်စိုးကခုလိုပြောသွားတာကိုမကြားခင်မှာပြေစုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ကရင်ပြည်နယ်မှာအစိုးရတပ်ဖွဲ့တွေပြန်ရောက်သွားပြီဆိုပေမဲ့လည်းရွာသားတွေကတော့နေရမပြတ်နိုင်ပဲဖြစ်နေသေးတဲ့အကြောင်းနဲ့ဆိုင်းဆရာမမက်ဆန်နာကအမျိုးသားစာပေစုစီစီရဲ့အဖွဲ့ကနေနှုတ်ထွက်သွားတဲ့တဲ့တင်။နောက်ဒီကနေ့မှာကြာရောက်တဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနေ့မှာပလတ်စတစ်လျှော့ချရေးပညာပေးမှုတွေလှုပ်သွားတဲ့အကြောင်းစာရတွေကိုဒီညပိုင်းမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာတဲ့တင်ကိုမတ်တင်ကြီးထိုင်တဲ့ကိုညဝင်းအောင်တို့ကညင်ညာပေးပါမယ်ရှင
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားကြားပတ်သက်ဆက်နွယ်မှုတွေကိုနှစ်နဲ့ချီစုံစမ်းစစ်ဆေးမှုမှာရှင်းနေချုပ် Jeff Session ကမကြီးကြပ်ခဲ့တဲ့အပေါ်သမ္မတဒေါ်နယ်ထရန့်ကပြစ်တင်လိုက်ပြီးဒီကနေ့အင်္ဂါနေ့မှာတော့ရှင်းနေချုပ် Jeff Sessions ကိုထပ်ပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ထိုးနှက်လိုက်ပါတယ်လုတ်ကြံဖန်တီးထားတဲ့ရုရှားရေစုံစမ်းစစ်ဆေးမှုဆက်ပြီးတော့လုံနေရတဲ့အကြောင်းရင်းက Jeff Session ကသူ့ဘေးထွက်နေမယ်ဆိုတာကိုမပြောခဲ့လို့ဖြစ်တယ်လို့သမ္မတ Trump က Twitter မှာရေးသားခဲ့ပါတယ်။အချိန်ကုန်ငွေကုန်လူတွေလည်းဒုက္ခရောက်ကြရပြီးဒီကိစ္စမှာပေါင်းပြီးတော့ကြံစည်ခဲ့တာမရှိဘူးဆိုတာကို Sessions အနေနဲ့ပို့ပြီးတော့သိထားတယ်လို့လည်းသမ္မတကရေးသားခဲ့တာပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်နှောက်ယှက်မှုရှိသလားနောက်ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI အကြီးအကဲ James Comey ကိုယာရုခထုတ်တာမှာသမ္မတအနေနဲ့တရားရေးကိုဆွတ်ဖက်ခဲ့သလားဆိုတဲ့အပေါ်ကြီးကြပ်စုံစမ်းမှုကနေလွန်ခဲ့တဲ့တစ်နှစ်ကျော်တုန်းကရှင်းနေချုပ် Session ကဝင်မပါတော့ဘဲဘေးထွက်ရှောင်ရှားလိုက်ပြီးတဲ့နောက်အထူးစုံစမ်းရေးမှူး Robert Mueller ကဦးဆောင်ခဲ့တာဖြစ်ပါတယ် FBI အကြီးအကဲဟောင်း Comey ယာရုခဖယ်ရှားခံရပြီးရပ်ပိုင်းအတွင်းမှာပဲဒီရေးစုံစမ်းစစ်ဆေးမှုကိုအထူးစုံစမ်းရမှုမူလာကဥဆောင်ဖို့ဒုတိယရှင်းနေချုပ် Rod Rosenstein ကကြေညာခဲ့တာပါသမ္မတ Trump ကကန့်ကွက်တဲ့ကြားကပဲအခုလိုဆောင်ရွက်တာဖြစ်ပါတယ်သမ္မတ Trump ရဲ့ရွေးကောက်ပွဲကာလကစပြီးရွေးကောက်ပွဲအနိုင်ရတဲ့အထိဒီဇိုင်းမှတ်မှတ်ထောက်ခံခဲ့တဲ့အရင် Alabama အထက်လွှတ်တော်အမဟောင်း Sessions အနေနဲ့ရှင်းနေချုပ်အဖြစ်ခန့်အပ်ခံရခြင်းမှာတော့စုံစမ်းစစ်ဆေးတဲ့ကိစ္စနဲ့ဆက်နွယ်သူတွေစုံစမ်းရေးမှာပါဝင်မှုကိုတားမြစ်တဲ့တရားရေးဌာနရဲ့အစဉ်အလာအတိုင်းလိုက်နာရတာဖြစ်ပါတယ်။ရှင်းနေချုပ် Sessions မှာကအကျိုးစီးပွားဆိုင်ရာပြစ်ပခါနှစ်ခုရှိနေတာပါ။သူက Trump ကိုအခိုင်အမာထောက်ခံသူတဦးဖြစ်ခဲ့တယ်လို့သမ္မတရွေးကောက်ပွဲစည်းရုံးရေးကာလအတွင်းမှာလည်းအမေရိကန်ဆိုင်ရာရုရှားတန်အမတ်ကြီးနဲ့နှစ်ကြိမ်တိုင်တိုင်တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ
်။သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးမန်နေဂျာဖြစ်ခဲ့တဲ့ပေါ်မန်နာဖို့ဟာစစ်ဆေးခံနေရတဲ့သူ့အမှုနဲ့ပတ်သက်တဲ့မျက်မြင်သက်တည်တွေကိုနှောက်ယှက်ဟန်တားဖို့အကြိမ်ကြိမ်စ조사ခဲ့တယ်လို့အထူးစုံစမ်းရေးမှူး Robert Mueller ကရဲ့ရှေ့နေတွေကပြောပါတယ်။ Manafort နဲ့သူ့လက်ထောက်တူတို့ဟာအမှုရဲ့သက်တည်နှုတ်ကိုအကြိမ်ကြိမ်ဆက်သွယ်ပြီးစစ်ဆေးကြားနာမှုအပေါ်သူတို့ဩဇာတက်ရောက်ဖို့조사ခဲ့တယ်လို့ရှေ့နေတွေကတရားရုံးကိုတင်းနှင်းလာနေမှာတင်သွင်းခဲ့တာပါ။ Manafort အပေါ်ဆွဲဆွဲချက်အစ်စ်တင်ခဲ့ပြီးတဲ့နောက်သိမ့်ကြခင်မှာပဲသူနဲ့ဒီနေအင်အကျေကျုပ်ချလာတဲ့အချိန်တော်တွင်ဖေဖော်ဝါရီလအတွင်းမှာပဲဒီလိုဆက်သွယ်ခဲ့တာလို့ဆိုပါတယ်ဘယ်တက်တည်နှုတ်ကိုလဲဆိုတာကိုတော့ရုံးတော်ကိုတင်တဲ့နာမည်ဆင်းမှာဖော်ပြမထားပါဘူးဥရောပနဲ့အမေရိကန်ပြည်ထောင်စုတို့မှာယူကရိန်းနိုင်ငံအတွက်အလုပ်လုပ်ပေးနေတဲ့ Hasberg Group လို့သိကြတဲ့အရင်ဥရောပအရာရှိဟောင်းအုပ်စုနဲ့ Manafort ဆက်ဆံမှုမှာအလုပ်လုပ်ပေးခဲ့သူတွေဖြစ်တယ်လို့တော့ရှေ့နေတွေကပြောပါတယ်Manafort ဆွဲချက်တင်ခံရတဲ့အထက်မှာအဲ့ဒီအဖွဲ့နဲ့ဥပဒေနဲ့မညီပဲဆက်ဆက်ဆောင်ရွက်နေတဲ့ကိစ္စတွေလည်းပါဝင်တယ်လို့ဆိုပါတယ်
။ Guatemala နိုင်ငံကဖွေးကိုမိတောင်ပောက်ကွဲမှုမှာတေဆုံရသူတွေကတချို့ကို ဒီကနေ့အင်္ဂါနေ့မှာဘသူတွေဖြစ်တယ်လဲဆိုတာကိုဖော်ထုတ်နိုင်ပြီးအသက်ရှင်လွတ်မြောက်လာသူတွေဝမ်းနည်းပူဆွေးနေကြပါတယ်။မိအောင်ပောက်ကွဲတာကနေထွက်လာတဲ့ချော်ရည်ဘူးတွေ၊ဓာတ်ငွေတွေကြောက်တုံးကြောက်ခဲတွေကြောင့်အနည်းဆုံး69ဦးသေဆုံးရပြီးအနည်းအနာကကြေးရွာတွေထဲမှာလည်းပြားရီရွှွန့်နှွန်တွေထူထူထဲထဲဝင်ရောက်ပါတယ်။ဒေသရင်းရုပ်သံမှာတော့ပူဆွေးဝမ်းနည်းနေကြသူတွေသေဆုံးသူတွေရဲ့အခောင်းတွေကိုထမ်းပြီးလမ်းပေါ်မှာရှောက်သွားကြတာကိုတွေ့ရပါတယ်။အဆိုအဆုံထိခိုက်ခဲ့ရတဲ့ရွာတွေကအပြက်စီးပုံတွေကြားတည်ဆုံးသူတွေထပ်ပြီးတွေ့နေရပြီးအရေးအတွက်တိုးလာနိုင်တယ်လို့အာနာပိုင်တို့ကပြောဆိုထားသလိုကယ်ဆယ်ရေးလှုပ်သားတွေကတော့အသက်ရှင်ကျန်ရစ်သူတွေကိုဆက်ပြီးတော့ရှာဖွေနေကြပါတယ်ထိခိုက်တည်ဆုံးမှုအရေးအတွက်ထပ်တိုးလာအောင်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုထားပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကမီးတောင်ပောက်ကွဲတာကြောင့်လူပေါင်းတသန်းကျော်အပေါ်သက်ရောက်မှုရှိခဲ့ပြီးမီးတောင်အနီးအနားဒေသကနေလူပေါင်း 3,000 ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရသလိုထိခိုက်ထန်ရာရသူ 20 ထုကိုတော့စေကန်းတွေကိုပို့ဆောင်ခဲ့ရတယ်လို့ဘေးဒုက္ခစီမံခန့်ခွဲမှုဆိုင်ရာတာဝန်ရှိသူတွေကပြောပါရတယ်။သေဆုံးသူတွေထဲက 18 ဦးကိုဘသူတွေဖြစ်တယ်ဆိုတာကိုခွဲခြားထားနိုင်ပြီလို့ရင်းခွဲစစ်ဆေးရေးဌာနညွှန်ကြားရေးမှူးကပြောပါရတယ်။ချော်ရီဘူးတွေစီးစင်လာကြောင်းအပူချိန်900ဒီဂရီစင်တီဂရိတ်အထိရောက်ရှိခဲ့တာကြောင့်တည်ဆုံးသူတွေကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုခွဲခြားနိုင်ရေးအကြည့်အကျယ်ခက်ခဲစေပါတယ်ရှင
်။ဂျော်ဒန်နိုင်ငံမှာဒီကနေ့အင်္ဂါနေ့မှာအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေပြန်ဖြစ်လာတဲ့အချိန်မှာပဲဂျော်ဒန်ဘီယင်အဗ်ဒူလာကအစိုးရအဖွဲ့ဝင်အိုမာရာဇတ်ကိုဝန်ကြီးချုပ်အဖြစ်ခန့်အပ်လိုက်ပါတယ်။မနေ့တနင်္လာနေ့တုန်းကနှုတ်ထွက်သွားတဲ့ဟာနီမိုကီရဲ့နေရာမှာရာဇတ်ကိုအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ်။ချိုးကြံချွေတာရေးအစီအစဉ်တွေဆောင်ရွက်ဖို့ဝန်ကြီးချုပ်ဟောင်းမိုကီကကြိုးစားခဲ့တာပါ။စင်ရဲသူတွေနဲ့လူလာတန်းစားကိုအများစုပြစ်မှတ်တာဆောင်ရွက်တာလို့ဝေဖန်သူတွေပြောဆိုထားတဲ့အခွန်တိုးကောက်မဲ့အစီအစဉ်ကုန်စည်နှုံတိုးမြင့်တာတွေကိုရပ်ဆိုင်ပေးရေးထောင်နဲ့ချီတဲ့ဂျော်ဒန်ပြည်သူတွေမနေ့ညပိုင်းကစလို့ဒီကနေ့အင်္ဂါနေ့မနေ့ပိုင်းအထိနှုတ်ထွက်သွားတဲ့ဝန်ကြီးချုပ်ရုံးရဲ့ရှေ့မှာချီတဲ့ဆန္ဒတောင်းဆိုခဲ့ကြတာပါပြီးခဲ့တဲ့စနေနေ့တုန်းကတော့ဆန္ဒပြသူတွေနဲ့အဓိကယုံနှိမ်နှင်းရေးရဲတွေကြားရုံးရင်ဆန်ခတ်ဖြစ်ကြပါတယ်ဝန်ကြီးချုပ်ယုံအနီးဆန္ဒပြသူတွေမကန့်နိုင်အောင်အဓိကယုံရဲတွေကမျက်ရည်ယိုပုံးနေနဲ့ဖောက်ခွဲခဲ့ပါတယ်ဆန္ဒပြသူတွေကလည်းအစိုးရကိုဖြုတ်ချလိုကြောင်းကြွေးကြော်ခဲ့ကြတာပါစနေနေ့အစောပိုင်းတုန်းကဂျော်ဒန်ဘီယင်ကဝန်ကြီးချုပ်မူကီအစိုးရအဖွဲ့ဝင်ဝန်ကြီးတချို့နဲ့အကြီးအကဲအရာရှိတွေကိုသူ့ရဲ့အိမ်တော်မှာတွေ့ဆုံခဲ့ပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19kHz 15453ည၊လိုင်းဒိုမီတာ 25kHz 11803ည၊လိုင်းဒိုမီတာ 32kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ 190kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အရေးပေါ်ရန်ပုံငွေမရရင်တော့ရိုဟင်ဂျာဒုက္ခသည်စခန်းတွေကကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေထိခိုက်သွားနိုင်တယ်လို့ကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့နိုင်ငံတကာရွှေ့ပြောင်းအခြေချမှုဆိုင်ရာ IOM အဖွဲ့ကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒေသခံလူမှုအတိုင်းအဝိုင်းအတွက်ကျန်းမာရေးစောင့်ရှောက်မှုမှာနိုင်ငံတကာရွှေ့ပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကအရေးပါတဲ့အခန်းကဏ္ဍကနေဆောင်ရွက်ခဲ့ပြီးပြီးခဲ့တဲ့6လတာကာလအတွင်းကျန်းမာရေးစောင့်ရှောက်မှု4သိန်းရှိခဲ့တယ်လို့ IOM ရဲ့ကော့ဆက်ဗစားဆိုင်ရာအရေးပေါ်ညှိနှိုင်းရေးမှူးမန်နျူအယ်ပီရဲကပြောပါတယ်။ဒါပေမဲ့အရေးပေါ်ရန်ပုံငွေမရရင်တော့ဆက်ပြီးလုပ်နိုင်မှာမဟုတ်ဘူးလို့လည်းသတိပေးပါတယ်။မုတ်တုံရာသီမှာကျန်းမာရေးစောင့်ရှောက်မှုကပိုပြီးတော့လိုအပ်လာမယ်လို့ကျန်းမာရေးဝန်ထမ်းတွေကခန့်မှန်းထားတာပါ။ IOM ကဖွင့်လှစ်တဲ့စည်းကမ်းတွေကနေကုသမှုပေးနေတဲ့လူ၁၀ဦးမှာတဦးကျော်နှုန်းကအသက်၅နှစ်အောက်ကလေးတွေဖြစ်တယ်လို့လည်းကြေညာချက်ကဖော်ပြပါတယ်။ပြီးခဲ့တဲ့၄လအတွင်းကိုဝင်ဆောင်စောင့်ရှောက်မှု13,000ကျော်ရှိခဲ့ပြီးဒေသခံတွေဒုက္ခသည်အမျိုးသမီး900ကျော်ကိုမီးဖွာပေးခဲ့တဲ့အကြောင်းပြီးခဲ့တဲ့မေလ၁လထဲမှာပင်ဗိုက်ခွဲပြီးတော့မွေးရသူက၁၀ဦးအထိရှိခဲ့တယ်လို့လည်း IOM ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့မြန်မာဆိုရဘက်ကအသိအမှတ်ပြုမထားပါဘူးရှင်။
အီရန်နဲ့ရာထားတဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုပြောင်းလဲနိုင်ဖို့အတွက်ဥရောပခေါင်းဆောင်တွေကိုစီယုံပြောဆိုဖို့ဆိုပြီးအစ္စရေးဝန်ကြီးချုပ်နက်တန်ညာဟုဟာအင်္ဂါဒီကနေ့ပဲရစ်မြို့မှာပြင်သစ်ခေါင်းဆောင်တွေနဲ့တွေ့ဆုံနေပါတယ်။အစ္စရေးဝန်ကြီးချုပ်ရဲ့သုံးနိုင်ငံဥရောပခီးစဉ်ကိုတနင်္လာနေ့ကစတင်ခဲ့ပြီးဂျာမနီနိုင်ငံကိုကနဦးရောက်ခဲ့တာပါ။အရှေ့အလယ်ပိုင်းဒေသမှာအီရန်ရဲ့ဝင်ရောက်ဆက်ဖက်မှုတွေကြောင့် ဥရောပနိုင်ငံတွေဘက်ဒုက္ခသည်တွေအလုံးအင်းနဲ့ဝင်ရောက်လာနိုင်တယ်ဆိုပြီးဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကိုနတန်ညာဟုကသတိပေးခဲ့ပါတယ်။အီရန်နေနဲ့သူချုပ်ကင်ထားတဲ့ရှီယာစစ်သွေးကြွတွေကိုအုံချပြီးဆူနီအများစုရှိတဲ့ဆီးရီးယားနိုင်ငံမှာဘာသာရေးစစ်တခုကိုမီးမွှေ့နေပြီးအဲ့ဒီကနေတဆင့်အကျိုးဆက်တွေကတော့ဒုက္ခသည်တွေအလုံးအင်းနဲ့ဥရောပဘက်ထွက်လာလိမ့်မယ်လို့ဂျာမန်ဝန်ကြီးချုပ်နဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအစ္စရေးဝန်ကြီးချုပ်ကပြောကြားသွားတာပါ။ဒုက္ခသည်တသန်းကျော်ထွက်ပြေးလာတဲ့ဖြစ်ရပ်ကိုဂျာမနီနဲ့ဥရောပနိုင်ငံတွေကြုံခဲ့ပြီးအဲဒီကနေနိုင်ငံရေးအကွဲအပြဲတွေကိုကြုံနေရတယ်လို့သူကထောက်ပြပါတယ်။အရှေ့လယ်ပိုင်းဒေသအီရန်ရဲ့လှုပ်ဆောင်မှုတွေဟာစိုးရိမ်စရာဖြစ်နေတယ်ဆိုတာကိုဂျာမန်ဝန်ကြီးချုပ်ကလည်းလက်ခံသဘောတူညီခဲ့ပါတယ်။ဒါပေမဲ့လက်ရှိရတဲ့အီရန်နျူကလ িয়ার သဘောတူညီချက်ဟာအီရန်နိုင်ငံမှာနျူကလ িয়ার ကင်းစင်ရေးလမ်းကြောင်းကိုပြောင်းပြစ်စေဖို့နှီးလမ်းဖြစ်တယ်ဆိုတာကိုသဘောတူလက်ခံထားတဲ့နိုင်ငံတွေကကာကွယ်ပြောဆိုနေပါတယ
်။မလေးရှားနိုင်ငံပိုင်း YMDB လုပ်ငန်းကြီးကနေငွေကြေးခိုးယူမှုငွေမဲ့ခွာချမှုဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးနေတဲ့အခရီးလိုက်စားမှုတိုက်ဖျက်ရေးအေဂျင်စီကဒီကနေ့မလေးရှားဝန်ကြီးချုပ်ဟောင်းနာဂျက်ရာဇတ်ရဲ့စနီးကိုဆင့်ခေါ်စစ်ဆေးပါတယ်။ဝန်ကြီးချုပ်ကရော့ဟောင်းရိုစမာမန်ဆော့ကတမိတမတ်တူနဲ့အတူအခရီးလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ရုံးကိုလာခဲ့တာမှာတော့သတင်းထောက်တွေရဲ့မေးခွန်းတွေကိုမဖြေခဲ့ပါဘူး။အဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကဝန်ကြီးချုပ်ဟောင်းနာချစ်ကိုနှစ်ကြိမ်စစ်ဆေးမေးမြန်းခဲ့ပြီးတဲ့နောက်သတင်းနှစ်ပတ်လောက်အကြာမှာဇနီးဖြစ်သူကိုဆင့်ခေါ်တာဖြစ်ပါတယ်။2009ခုနှစ်မှာဝန်ကြီးချုပ်ဖြစ်လာတဲ့နာချစ်ရဇက်ကနိုင်ငံပိုင် YMDB လုပ်ငန်းကြီးကိုထူထောင်ခဲ့တာဖြစ်ပြီးဒေါ်လာတန်းထောင်ချီပြီးတော့အကျွေးတင်ခဲ့တာပါ။2009ခုနှစ်ကနေ2014ခုနှစ်အတွင်း YMDB လုပ်ငန်းကြီးထံကနေနာချစ်ရဲ့အပေါင်းအဖာတွေကဒေါ်လာတန်း4500ကိုခိုးယူပြီးငွေကြေးခွာချခဲ့ကြောင်းဒီထဲကငွေကြေးပမာဏတစ်ခုအထိနာချစ်ရဲ့ဘန်းစင်းထဲကိုရောက်သွားပြီးဒေါ်လာ28.3 million ကိုတော့နာချစ်ရဲ့ဇနီးရော့စမာအတွေ့ရှာပါစိန်ဆွဲကြိုးဝယ်ခဲ့တယ်လို့အမေရိကန်စုံစမ်းစစ်ဆေးရေးမှုတွေကပြောဆိုထားပါတယ
်။အမျိုးသမီးတွေကမောင်းငွင့်ပိတ်ပင်ထားတဲ့ဆော်ဒီအာရေဗျာနိုင်ငံမှာပထမဆုံးအကြိမ်ဖြစ်အမျိုးသမီး10ဦးကိုတင်းနှံနာနေကဒရိုင်ဘာလိုင်စင်ထုတ်ပေးလိုက်ပါတယ်။ဒါပေမဲ့အမျိုးသမီးများကောင်းမောင်းငွေရာကြီးလှုပ်ရှားသူတွေကတော့အခုချိန်ထိအဖမ်းခံနေရဆဲဖြစ်ပါတယ်။ Sorry အစိုးရကထုတ်ပြန်တဲ့ကြေညာချက်မှာတော့အမျိုးသမီး10ဦးကိုရင်မောင်းလိုင်စင်ထုတ်ပေးလိုက်ပြီးအဲ့ဒီထဲမှာ American, Britain, Lebanon, Canada နိုင်ငံကအမျိုးသမီးတွေပါဝင်လာပါ။သူတို့ကိုလိုင်စင်ထုတ်မပေးခင် Sorry မြို့တော် Riyab ကလိုင်စင်ရုံးမှာစမ်းသပ်မှုတွေလုပ်ခဲ့ရပါတယ်။ဒီတော့အတွင်းအခြား Sorry အမျိုးသမီးတွေရတဲ့လာမယ့်ဇွန်လ24ရက်နေ့ရင်မောင်းလေးကျင့်ခွင့်ရရှိဖို့အတွက်စောင့်ဆိုင်းနေကြရပါတယ်ခင်ဗျာ။
မန္တန်ကြီးထိုင်တဲ့ကိုညာဝင်းအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ writer သတင်းတောက်တွေကိုဒီကနေ့မှရုံးထုတ်ချင်းသူတို့ကဒီမှုပေါ်ဘလို့မှတ်ချက်ပေးပြောဆိုသွားကြလေဆိုတာကိုကြည့်ရအောင်ပါWriter စင်းတော့တွေကိုတရားရုံးတင်စစ်ဆင်းနေတဲ့အမှုမှာအမှုကြန့်ကြာအောင်လို့အချိန်ဆွဲနေတယ်လို့ဖန်စီကန် writer စင်းတော့တွေကပြောပါတယ်အမှုမှာမမှန်သက်သေတင်ပြမှုတွေလည်းရှိနေတယ်လို့လည်းသူတို့ကပြောပါတယ် writer စင်းတော့တွေဒီကနေ့ရုံးထုတ်စစ်ဆေးတာကိုကိုရင်တွားရောက်ပြီးတော့သတင်းတွားယူထားတဲ့ video မြန်မာပိုင်းစင်းတော့မမေခါကအပြည့်စုံကိုပြပြပေးပါလိမ့်မယ်
မောင်တို့ဒီကမှဖြစ်ပေါ်ခဲ့တဲ့ကိုင်းချိုးပေါမှုတွေကိုကျွန်တော်တို့အနေနဲ့ဖော်ထုတ်နိုင်ဖို့လို့လည်းအများကြီးကျွန်တော်တို့သတင်းသမားတွေအနေနဲ့အစိုးရကထုတ်ပြန်တာလေသတင်းအချက်အလက်တွေကိုမင်းတို့မစုံစမ်းတဲ့မင်းတို့မဖော်ထုတ်တဲ့ငါတို့ထုတ်ပြန်တဲ့အတိုင်းရဲ့အဲ့လိုပြဆိုမျိုးပဲဖြစ်နေတယ်သူတို့ထွက်စုတိုင်းမှာကျွန်တော်တို့ကတော့မဟုတ်တာထွက်စုလေးကျွန်တော်တို့အတွက်အမှုအတွက်အားရလေလို့ပဲပြောရမှာပါ
ဒီကနေ့ရုံးထုတ်စစ်ဆေးချက်တွေနဲ့ပတ်သက်လို့ဖန်စီကန် writer သတင်းသမား2ဦးက VOA ကိုအခုလိုပြောဆိုသွားတာပါဒီနေ့ရုံးချိန်မှာတေလူပြတက်တည်ရဲမှုအောင်ကျော်ဆန်းကိုစစ်ဆေးတာဖြစ်ပြီးသူ့ကိုစစ်ဆေးတာဟာလေဒီကနေ့ရုံချင်းအပါဝင်ဆိုရင်ရုံချင်း6ချင်းရှိပြီဖြစ်ပါတယ်တရခွင်အတွင်းစစ်ဆေးမေးမြန်းတာမှာလေရဲမှုအောင်ကျော်ဆန်းကဝိဝိုက်ပြောဆိုတယ်ဆိုပြီးတရားသူကြီးကအချင်းချင်းသတိပေးတာကိုတွေ့ရှိခဲ့ရပါတယ်ဖန်စီကန်ရိုက်တာသတင်းသမား2ဦးလက်ထဲတွေ့ရတဲ့အချို့အချက်လက်တွေဟာအစိုးရဘက်ကသတင်းမီဒီယာကောင်စီဘက်ကိုတရားဝင်ပေးပို့တဲ့စာရီဖြစ်မနေပြီးဒါတွေကိုလှုပ်ဝက်စာရီလို့ဆိုကာတရားရုံးကိုရဲကတင်ပြထားတာတွေရှိပါတယ်။အဲဒါကြောင့်နိုင်ငံတော်လှုပ်ဝက်ချက်ဥပဒေကိုညှိစွန်းစေတယ်ဆိုတဲ့သဘောတည်းတင်ပြလာတာတွေရှိပါတယ်။ဒီကနေ့တရားရုံးစစ်ဆေးမှုနဲ့ပတ်သက်လို့ရိုက်တာသတင်းသမားတွေရဲ့ရှေ့နေကိုတန်းစောအောင်ကအမှုစစ်ဆေးမှုနဲ့ပတ်သက်လို့ VOA ကိုခုလိုပြောပြပါတယ်
။စိတ်တန်းကျိုးဝက်ချက်တို့နော်စာရဆရာနေလို့ပြောတဲ့တယ်လီဖုန်းတွေထုတ်လာတယ်ဆိုတာစာရဆရာနေပြီ။တော့အများပြည်သူသိရှိပြီးသားတင်းစာတွေမှာပါပြီးကြောင်းကိုကျွန်တော်တို့ကဒီ channel တွေတင်းစာတွေကိုသတိကံသွင်းနေပြနိုင်ခဲ့တယ်။နောက်ရေးကြည့်တာတခုကဒီဝါလုံးတို့ တော့ဖန်ငင်ရရင်အကြောင်းရင်းဖြစ်တဲ့ဗိုက်တာသတင်းဌာနကထုတ်တယ်အင်းနဲ့ဒါလူတပ်မှုနဲ့ပတ်သက်ပြီးတော့သတင်းဆောင်မကိုကျွန်တော်တို့ကရုံးမှာသတိကံကြီးတင်နိုင်ခဲ့တယ
်ဖန်စီကန်ရိုက်တာသတင်းသမားတွေရဲ့ဖုန်းထဲပါအချက်လက်တွေကိုရဲဘက်ကတရားရုံးတင်ပြတာမှလည်းလူတလူဆွဲယူပြီးတင်ပြတာတွေရှိတယ်လို့သတင်းသမားတွေရှေ့နေကဆိုပါတယ်ပြီးခဲ့တဲ့လတုန်းကဒီအမှုနဲ့ပတ်သက်ပြီးဒူရဲမှုမိုးရံနိုင်ကထွက်ဆိုခဲ့တာမှာတော့ကိုဝါလုံးနဲ့တွေ့ဆုံဖို့အထက်အရာရှိကနေတက်ကြွနိုင်လင်းကိုအမိန်ပေးခဲ့တာဖြစ်ပြီးသတင်းတောက်တွေကိုထောင်ကျောက်စင်ဖမ်းဖို့လုပ်ခဲ့တာဖြစ်ကြောင်းထွက်ဆိုထားပါတယ်ဒီလိုတရားရုံးထွက်ဆိုအပြီးမှာဒူရဲမှုမိုးရံနိုင်ဟာရဲစီကန်ချုပ်ဖောက်မှုနဲ့ထောင်ဒဏ်တစ်နှစ်ကြာခံခဲ့ရပါတယ်ရိုက်တာသတင်းသမားနှစ်ဦးရဲ့အမှုအတွက်ထပ်မံစစ်ဆေးဖို့ရဲမှုတင်ဝင်းအောင်နဲ့ရဲအုံမြင့်လွင်စားတဲ့တရလူပြသက်တေနှစ်ဦးထပ်မံစစ်ဆေးဖို့လိုအပ်နေပါသေးတယ်။ရိုက်တာသတင်းသမားတွေရဲ့ယုံကြည်ကိုလာမယ့်ဇွန်17ရက်နေ့မှာထပ်မံယုံထုတ်စစ်ဆေးမှာဖြစ်ပြီးအဲ့ဒီနေ့မှာတော့
မမေခါသတင်းပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ကရင်ပြည်နယ်မှာအစိုးရတပ်ဖွဲ့တွေပြန်ရုပ်ပေးမယ်လေ။ရွာသားတွေကတော့နေရမပြောင်းနိုင်ပဲဖြစ်နေသေးတဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်။ကင်းပြင်းနဲ့ဖောက်ပုတ်ခဲ့တဲ့ဘက်မှာလမ်းဖောက်လုံနေတဲ့အစိုးရတပ်ဖွဲ့တချို့ပြန်လည်ရုတ်သိမ်းသွားပေမဲ့လေမူဘလော့ဒေတာကတက်စခန်းကိုမရုတ်သိမ်းတဲ့အတွက်ရွာ6ရွာကရွာသား1000လောက်နေရမပြန်ရေးသေးပဲဖြစ်နေသေးတဲ့အကြောင်းကိုနေမြေကန် KNU တပ်မှုကပြောပါတယ်လက်ရှိမြန်မာစစ်တပ်နဲ့ KNU တပ်အကြမ်းမှာတိုက်ပွဲမဖြစ်ပွားတော့ပေမဲ့စစ်ချရတဲ့အနေအထားတော့မရှိသေးဘူးလို့လည်းပြောပါတယ်ဆက်သွယ်စူးစမ်းထားတဲ့ထိုင်းခြေဆိုင်ဗီဒီယိုမြန်မာရဲ့သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါကရင်ပြည်နယ်ဖားပုံခရိုင်ခေးပုဒေရဘက်မှာလမ်းပြင်လမ်းဖောက်နေတဲ့ဆိုရသဖုတ်ဝင်တို့ချို့ပြန်လည်ရုတ်သိမ်းသွားခဲ့ပေမဲ့လယ်မူပလောဒေရဘက်မှာတပ်မတော်တပ်စခန်းတွေရှိနေသေးတာကြောင့်ရွာ6ရွာကကျေးရွာသားထောင်ချီခန့်ဟာနေရမပြန်နိုင်သေးဘူးလို့ KNU တပ်မှ9ရုံးတာဝန်ခံဘူမှုစောကလေတူကပြောပါတယ
်လယ်မူပလောပေါ်လေဒီတပ်ဖွဲ့တွေကတော့တချို့တော့ပြန်ရုတ်သေးတယ်ဒါပေမဲ့ဒီဟာဌာနချုပ်တခုနဲ့စာရေးတရင်ပေါ့အဲ့ဒီမှာသူတို့ခြံထားတယ်နောက်ပြီးတော့ဆက်ရန်တရန်လဲသူတို့ဒီလယ်မူပလောစခန်းမှာပဲဟိုခြံထားတယ်သူတကလို့ပြန်မရုတ်တဲ့ခါကျတော့ရွာသားညာပြန်ရဲသေးဘူးပေါ့ဒီဆက်ပြေးပြီးတော့နေတဲ့နေရာမှာပဲသူတို့ဆက်လက်ပြီးတော့နေတုံးမယ်ရွာ6ရွာတော့ပေါ့လေသူတို့ပြန်လို့မရဲသေးဘူးရွာသားဥယျာတော့ခမနာထောင်ဝန်ကြီးတော့ရှိတာပေါ့နော
်ထွက်ပြေးသိမ်းဆောင်နေကြရတဲ့ရွာသားတွေမိမိတို့ရွာမှာပြန်လည်လုကန်စားတော့ဖို့မြမတပ်တွေအလုံးပြန်လည်ဆုတ်ခွာဖို့လိုအပ်တယ်လို့ဘူမှုစုတ်ကလေးတို့ကဆိုပါတယ်ပြီးခဲ့တဲ့မလဆိုင်ပိုင်းတို့ကခေးပူနဲ့လေမူဘလောချာလမ်းဖောက်လို့ဖို့ဆိုပြီးတပ်မတော်ကနေစစ်ရင်အားတိုးချက်လာတယ်လို့ဂရင်မြူရာစီယုံ KNU တပ်မ9ကြာနှစ်ဖက်စီရေးပဋိပက္ခတွေဖြစ်ပွားခဲ့ပြီးလေမူဘလောဒေတာခံရွာ10ရွာကရွာသား1000ကျော်ဟာကျေးရွာကနေဆွဲပြေးတိမ်းချောင်းနေခဲ့ရပါတယ်။ဒီစီရေးပဋိပက္ခတွေကိုဖြေရှင်းမှုဂရင်မျိုးရာစီယုံ KNU နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့ရဲ့မေလ18ရက်နေ့ကရန်ကုန်မြို့မှာတွေ့ဆုံရမှာခေပူလေမူဘလောကမ်းလမ်းကိုယာယီရပ်ဆိုင်ဖို့ကမ်းလမ်းဖောက်ရမှာလုံခြုံရေးတာဝန်ယူစားတဲ့တပ်တွေပြန်လည်ရုတ်သိမ်းဖို့နဲ့ဒေသခံတွေအေးချမ်းစွာနေထိုင်လုကန်လှလစွာသွာလာလှုပ်ရှားနိုင်ဖို့သဘောတူညီမှုရရှိခဲ့ပါတယ်။လက်ရှိလေမူဘလော့ဒေတာဘက်မှာမြန်မာစစ်တပ်ရဲ့တပ်အထိုင်ရှိနေစေချင်နေကြောင့်ဒေတာခန့်ရွာသားတွေရွာပြန်ဖို့ဆူရွနေရတယ်လို့ကရင်ငင်းချိုင်းရဲ့ဆောက်ကူပြုကွန်ရက်ပြောရေးဆိုခွင့်ရှိသူစောစူးတူကပြောပါတယ
်အားလုံးကရုံးလဲဒီချို့တူဝဲပေါ့သူတို့စထန်းနေရာတော့ရှိနေတော့မယ်လေသူနည်းနည်းတော့ပြန်ရုပ်တယ်ဒီမြေရပြည်တရားတော့ပြန်မြေရဘူးဒီချို့တော့ပြန်နေဒီချို့တူဝဲပြန်ပြီးတော့မြေကရင်တွေတော့ပြန်ပြီးတော့သူတို့ကလည်းပြန်ယူရတော့ပြန်လုပ်ရတာလို့ရှိတယ်ဒီလိုဒီမြေကလေးတင်ရတော့နောက်ပိုင်းမှာတော့နေနေတော့မယ်ပေါ့ဆလုံးနေဆိုင်နေရတယ်လေဆိုတော့အော်ဒီမှာကမီဒီယာလေးကျဲလေးပါလေးဆောက်လိုက်တယ်တော်တယ်မယ်အဲ့လိုနေတာပေါ့
လက်ရှိဖားပုံခရိုင်ဒေတာတွင်နှစ်ဖက်တိုက်ပွဲတွေဖြစ်ပွားမှုမရှိတော့ပေမဲ့လည်းစိတ်ချရတဲ့အနေအထားမဖြစ်သေးဘူးလို့ဘူမှုစောကလေးတို့ကပြောပါတယ
်စိတ်ချရတဲ့အနေအထားတော့မရောက်သေးဘူးပါဖြစ်လဲဆိုတော့တို့ကလည်းတားလည်းတချို့ခြံထားတယ်နောက်တော့သူဆက်ရနေရလည်းဒီနောက်ပဲခြံထားတယ်ဆိုတော့တို့ထားပြီးတော့လုပ်နေတဲ့အနေအထားမှရှိတယ်တစ်ဖက်နဲ့တစ်ဖက်ကြားမှာဒီလိုမကြည်မလဲဖြစ်လာတဲ့အခါကျတော့တိဆုံကြီးနိုင်ဖို့ဒါလိုအပ်တယ်ဒါပေမဲ့အခုတည်းကကျွန်တော်တို့လည်းကြတော့တစ်ခါမှလည်းတိဆုံကြီးနိုင်တာမရှိသေးဘူး
မေလ29ရက်နေ့ကနေပြည်တော်မှာပြုလုပ်ခဲ့တဲ့တပ်မတော်ရဲ့သတင်းစာရှင်းလင်းပွဲမှာတော့ဂရင်ပြည်နယ်ဖားပုံခရိုင်ရဲမှုဘလော့ဒေသမှာတပ်တွေပြန်မြုပ်သိမ်းတာဟာ KNU ကိုစိုက်ဖို့မဟုတ်ပဲနေမြေလုံခြုံရေးနဲ့ကာကွယ်ရေးထွက်ဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနအမြဲတမ်းတွင်းဝန်ဘူမှုချုပ်အောင်ကျော်ဟုကရှင်းလင်းပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်နဲ့ပတ်သက်ပြီးတော့ဆွေးနွေးညှိနှိုင်းမှုမရှိပဲလုံခြုံရေးအကြောင်းပြပြီးလမ်းဖောက်လုပ်မှုဟာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားချုပ်ဆိုထားတဲ့ NC စီမင်းတွေကိုချုပ်ဖောက်ရကြတယ်လို့KNU သာဝန်ရှိသူတွေကပြောဆိုဝေဖန်နေကြပါတယ
်။နိုင်ကွင်းသတင်းပေးပို့ထားတာဖြစ်ပါတယ်။ View ကနေအင်္ဂါနေ့ညပိုင်းစီးရီးတွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတစ်ခါမှာတော့စာရေးဆရာမမက်ဆန်နာကအမျိုးသားစာပေစုစည်းရေးအဖွဲ့ကနေနှုတ်ထွက်သွားတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ မျိုးသားစာပေစုစည်းစိမ်ရွေးချယ်ရေးအဖွဲ့မှကဗျာစုပေးရေးနဲ့ပတ်သက်လို့အဖွဲ့တွင်မှမကြည့်မလဲဖြစ်ရကနေပြီးတော့အဖွဲ့ဝင်တဦးဖြစ်တဲ့စာရေးဆရာမမဆန္ဒကအဖွဲ့ကနေပြီးတော့နှုတ်ထွက်သွားပါတယ်။ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်လက်ထက်အမျိုးသားစာပေစုစည်းစိမ်ရွေးချယ်ရေးအဖွဲ့ဟာကန္နဝေကဗျာတွေကိုမှေးမြန်အောင်လုပ်နေတဲ့ဆိုပြီးတော့ဆွဆွဲချက်ကိုလည်းအင်တာနက်ပေါ်မှာရေးသားဖြန့်ဝေခဲ့ပါတယ်။ဒီကြောင့်ပြည်စုံကိုတော့ကိုကောင်းဆန်ဟင်းကစုံစမ်းမေးမြန်းထားပါတယ်ရှင်။
မျိုးသားကဗျာစုရွေးချယ်ရမှာကကနဝင်းကဗျာနဲ့မော်ဒန်ကဗျာအမျိုးသားနှစ်ခုကိုတစုတစုတည်းပေါင်းပြီးပြီးတဲ့အပေါ်စာပေသမားအချို့ကမကျေနပ်မှုတွေရှိနေတာပါကဗျာဆရာမဟုတ်တဲ့နာမည်ကျော်စာရေးဆရာမမတ်ဆန္ဒကအမျိုးသားစာပေစုစီစီရွေးချယ်ရေးကော်မတီအနေနဲ့ကကနဝင်းကဗျာရီမင်းမင်ပြက်ကွယ်သွားအောင်လုပ်နေတယ်လို့တမိုင်းတင်တော့မယ်ဆိုပြီးဒီကနေ့မှပဲရွေးချယ်ရေးကော်မတီကနေနှုတ်ထွက်ခဲ့တာပါကျ
ွန်တော်တို့အမျိုးမျိုးပြောတယ်ကျွန်တော်တို့ကမော်ဒန်ကိုမပေးနဲ့လို့မပြောဘူးမော်ဒန်ကိုလည်းပေးပါကန္နဝင်းကိုလည်းပေးပါနော်ကန္နဝင်းမကောင်းတဲ့နှစ်ကိုကန္နဝင်းကိုမပေးပါနဲ့နော်အဲ့ဒီကန္နဝင်းကိုဟိုအဲ့ဒီနှစ်မှာမပေးပဲနဲ့ထားလိုက်ဒါပေမဲ့လည်းကန္နဝင်းစာပေစုကဗျာစုတဲ့နေရာလေးတနေရာတော့ထားပေးထားပါဆိုပြီးတော့တောင်းဆိုလည်းဘလို့မှမရပါဘူးဒါကြောင့်မလို့ကျွန်မထွက်ပါလေ
အမျိုးသားစာပေစုစီစစ်ရွေးချယ်ရေးကော်မတီဝင်ကဗျာဆရာကြီးကိုလေးအင်းဝဂုံကြီးကတော့ရွေးချယ်ရေးကော်မတီအနေနဲ့ကနေဝင်ကဗျာတွေကိုမေးမြန်းပြောက်ွယ်သွားအောင်လုပ်တာမျိုးမဟုတ်ပဲအခုချိန်မှာတွေးကွဲစီမဲ့စကားမျိုးတွေမပြောသင့်ဘူးလို့တုံ့တက်လိုက်ပါတယ
်မော်ဒန်ကလည်းမော်ဒန်ဥပဒေသားနဲ့အုပ်ချုပ်ဂန္ဓဝင်ကလည်းဂန္ဓဝင်ဥပဒေသားနဲ့အုပ်ချုပ်ကျွန်တော်တို့အကဲဖြတ်တဲ့လူတွေကတော့ဟာဒီနှစ်ကတော့ကချင်ပြည်နယ်ကဒိတ်ပဲလို့ဒီဝိုင်းအောင်မြင်တာလဲ 100% ဒါနှုန်းပြည့်ပဲအောင်မလေးညီအစ်ကလည်း95ရက်ကနေကြိုးတယ်။ဘုန်းကြီးဆင်းရလေအမလီကောင်းလိုက်တာ။ဒါပဲကျွန်တော်ပြောဖို့ရှိတာပဲလို့။ဟောကျွန်တော်တို့ဘာမှဘက်လိုက်စရာအကြောင်းမရှိဘူး။ဂန္ဓဝင်လည်းသတ်စရာလည်းမရှိဘူး။ဂန္ဓဝင်လည်းခြေအောင်နဲ့ကံစရာတက်နှင်းချပြီးတော့သမိုင်းတည်းခပ်ပြစ်မစည်းကြေဒီဟိုမဲဆွေတဲ့စကားမျိုးမပြောပါနဲ့လို့ကျွန်တော်တောင်းပန်ပါတယ်။ National Conciliation ဒါဒီလောက်ကြမယ်အချိန်မှာသူ့ပြောတဲ့စကားကြီးမပြောစီကျင်ပါဘူး
။ကဗျာဆရာကြီးကိုလေးအင်းဝကိုရင်ကတော့ကဗျာတွေကိုစီစစ်ရွေးချယ်ရမှာတော့ကနဝင်းကဗျာဖြစ်ဖြစ်မော်ရယ်ကဗျာဖြစ်ဖြစ်စကလုံးရွေးချယ်မှုအာယုံခံစားမှုတွေးခေါ်မှုနဲ့အလင်းငါတွေကိုအသစ်ဖန်တီးတာတွေနဲ့သတ်မှတ်တာဖြစ်တဲ့အတွက်အခုလိုဝေဖန်မှုတွေအပေါ်ကန့်ကွက်သဘောမတူဘူးလို့လည်းညင်းဆိုထားပါတယ်။
အဲ့တော့ကျွန်တော်တို့အရင်မလုပ်ပါဘူးလို့ခုနပြောတဲ့ choice of word စကလုံးရွေးချယ်မှု now အကsensibility အယုံခံစားမှု thought အတွေ့လေအလင်္ကာရီအလင်္ကာအသစ်ဒီအသစ်ဒီ innovate လုပ်တဲ့ဟာ create လုပ်တဲ့ဟာတွေကျွန်တော်တို့သိတာပေါ့ဗျာခင်ဗျာခင်ဗျာမှုနားမလည်ပဲတော့ဝမ်းမစွက်ရတယ်ဗျာဟုတ်လားဘာလို့ဒီဒီဟာကြီးသူတို့လည်းဒီ socialize လုပ်ကြတာမဟုတ်ဘူးဗျာကျွန်တော်အဲ့ဒါအဝဲနာတယ်ဗျာသူကျွန်တော်ခုပြောနေတဲ့လူတွေမှန်တယ်များခင်ဗျားအကျုံနားလို့မလဲဘူးအဲသူတို့ဒီဟာနှက်စုမပေးလို့သူဒေါသဖြစ်ကြတာပဲရှိတယ်ဗျာ
အမျိုးသားစာပေစုစီစစ်ရွေးချယ်ရေးကော်မတီကိုတော့2018ခုနှစ်မတ်လမှာပဲပြန်ကြားရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်နဲ့ဖွဲ့စည်းထားတာပဲဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆိုင်ဟင်းသတင်းပေးပို့ထားတာဖြစ်ပါတယ်။ကျမတို့ VOA ကနေထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်တည်ချင်းနဲ့တောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုဒီခါမှာတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနေ့မှာ plastic short ချရေးပညာပေးကြောင်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကဒီနှစ်တွင်မှာ plastic ညီညွတ်မှုတိုက်ဖျက်ရေးကိုအဓိကထားပြီးတော့စည်းရုံးလှုံ့ဆော်ပညာပေးရာတွေလှုံ့ဆော်နေကြပါတယ်။ဒီကနေ့မှာကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အထိမ်းအမှတ်အဖြစ် plastic short ချတုံးဆွဲကြဖို့အတွက်မြန်မာပြည်တွင်းကအဖွဲ့အစည်းတွေဘယ်လိုဆောင်ရွက်နေကြသလဲဆိုတာကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံတော်သမ္မတဦးဝင်းမြင့်ကတဘာဝပတ်ဝန်းကျင်ပျက်စီးစေနိုင်တဲ့ plastic တွေ short ချသုံးဆွဲရေးမှာအလုံးပူပေါင်းဆောင်ရွက်ကြဖို့နေပြည်တော်မှဒီကနေ့ကျင်းပရဲ့ကမ္ဘာပတ်ဝန်းကျင်နေ့အထိမ်းအမှတ်အခမ်းအနားမှာတိုက်တွန်းလိုက်ပါတယ
်ခုနှစ်ကမ္ဘာပတ်ဝန်းကျင်ဆင်းရဲလေးဆောင်ဖို့ဖြစ် plastic ညံမှုကိုတိုက်ဖြတ်ကြဖို့ big plastic pollution လို့သတ်မှတ်ထားပါတယ်ဆောင်ဖို့ရဲ့ရည်ရချက်ကတော့ပင်လယ်သမုဒ္ဒရာများကိုညံ့စေပြီးအနေဝါသက်ရှိများရဲ့အသက်ရှင်နေထိုင်မှုနဲ့လူသားတွေရဲ့ကျန်းမာရေးကိုချင်းချောင်းနေတဲ့တခါသုံး plastic များထုတ်လုပ်သုံးစွဲမှုကို short ချဖို့ရေရှည်စင်စက်မပြတ်ထိန်းသိမ်းပြန့်စေမဲ့အခြားနည်းလမ်းများကိုအချင်းချင်းမျှဝေပြီးအတူတကွပူးပေါင်းရှာဖွေပေါ်ထွက်ဆောင်ရွက်ကြဖို့အစိုးရများပုဂ္ဂလိကလုပ်ငန်းရှင်များပြည်သူအစုအဖွဲ့များနဲ့တူးချင်းစီကိုတိုက်တွန်းထားခြင်းဖြစ်ပါတယ်။ဒ
နိုင်ငံသားတိုင်းအနေနဲ့ plastic ညံမှုကိုတိုက်ရိုက်ကြဖို့အတွက်အလေးထားဆောင်ရွက်သွားကြရမှာဖြစ်ပါတယ
်အခုဆိုရင်ရန်ကုန်တမျိုးလုံးရဲ့စွန့်ပစ်အမှိုက်ကတရက်ကိုတန်ချိန်2300ကျော်ရှိပါတယ်တန်ချိန်400လောက်က plastic တွေပါအဲ့ဒီမှိုက်တွေကိုစီပင်သားရအမှိုက်ပုံ၄ခုကိုခွဲပြီးပို့ပါရယ်လွန်ခဲ့တဲ့လက10လောက်နီးပါးမီးလောင်ကျွမ်းခဲ့တဲ့စတူရိုင်းအေကာ250လောက်ရှိတဲ့ထိမြင့်အမှိုက်ပုံကထွက်တဲ့ plastic မီးခိုးငွေတွေတစ်မျိုးလုံးမှပြန့်နှံ့သွားပြီးနောက်ပိုင်း plastic အမှိုက်တွေကရန်ကုန်မြို့အတွက်စဉ်းစားစရာတစ်ခုဖြစ်လာပါရယ်လက်ရှိအသုံးပြုနေတဲ့အမှိုက်ပုံတွေကနေ့အနည်းငယ်လောက်မှရန်သားရတော့မှာမို့အစစ်မြင့်နီးပညာသုံးပြီးအမှိုက်တွေကိုဖျက်ဆီးပစ်နိုင်တဲ့နီးပညာကိုလွှတ်ဆောင်တင်ကြောင်းရန်ကုန်မြို့ရစီပင်သားရရေးကော်မတီပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တန်ရှင်းရေးဌာနဒုတိယဌာနမှူးဒေါက်တာအောင်မြင့်မော်ကပြောပါရယ်
ဒီထိမြင်မှာဆိုလို့ရှိရင်ကျွန်တော်တို့ကနေအီက140လောက်ရှိတယ်။အီက140ပုံမှာကျွန်တော်နေ့စဉ်တန်ကြီး1000ပုံနေတော့အလွတ်ဆိုလို့အီက40လောက်ပဲတန်တော့တယ်။ဆိုလို့ရှိရင်နောက်ကနှစ်နှစ်သုံးနှစ်လောက်ဆိုလို့ရှိရင်ပြည့်သွားမယ်။ Urban Planning ဟာဟိုကတော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီအပိုက်ပုံဝင်နေတာကိုပေးမထားခဲ့ဘူး။ကျွန်တော်တုတ်တံကိုပေးထားခဲ့တယ်။တုတ်တံမြင်နေရတယ်ကိုကျွန်တော်ဖက်ထုတ်ပြီးတော့မှအပိုက်ပုံတော်ကိုကျွန်တော်တုံးနေရတယ်။တုံးနေတော့လက်ရှိကျွန်တော်တို့အသုံးပြုနေတဲ့ရန်ကုန်မြို့ပေါ်ကအပိုက်ပုံ9နေရာဆိုလို့ရှိရင်နောက်9နှစ်မှာနောက်ထပ်ကျွန်တော်ဒီအပိုက်ပုံမရတော့ဘူးနော်။ပုံလို့မရတော့ဘူး။ဒါကြောင့်မလို့ကျွန်တော် suggestion ကတော့အမိုက်ကိုမြေရှုပ်တယ်မှာလက်စစ်ထုတ်တာရှိတယ်။ sanitary level လို့ပြောမှာ gas ထုတ်တာရှိတယ်။ဒီပညာနဲ့ investment နဲ့ high tech နဲ့ technology ကိုသုံးမယ်ဆိုလို့ကျွန်တော်နောက်ထပ်နှစ်30လောက်ကြီးသုံးနိုင်ပါတယ်။
မြန်မာတနင်္ဂနွေလုံးမှာရှိတဲ့မြေချောင်းတွေကိုစီးဝင်နေတဲ့အမိုက်ကတရက်ကိုတန်ချိန်200လောက်ရှိပါတယ်။plastic မှိုက်တွေစီကမဲ့မစွန့်ပြစ်ဖို့ပညာပေးလုပ်ငန်းတွေဆောင်ရွက်နေတဲ့ပရာဟိတအဖွဲ့ကြီးတဲမှာစိမ့်လန်းပြင်းဦးလွင်လဲပါပါတယ်။plastic တွေအလုံးကျုံသုံးဆွဲလာတာကိုတားဆီးဖို့2017ကတည်းကလှုပ်ဆောင်နေတဲ့အကြောင်းစိမ့်လန်းပြင်းဦးလွင်အဖွဲ့ဥက္ကဋ္ဌဦးလေးမြင့်အောင်ကပြောပါရယ
်ဒီလိုမှရှိတဲ့ပြည်ကတော်တော်များများလည်းဒီ plastic တွေ plastic တွေနဲ့နောက်မျိုးတွေချောင်းတွေမှာချောင်းတွေဒီမျိုးမှာအဲဒီမျိုးတွေဖြတ်သွားတဲ့ချောင်းကြီးနဲ့ချောင်းရှိတယ်အဲဒီချောင်းမှာလည်းဒါ plastic တွေအနေနဲ့ကျုံနေရတာပေါ့အဲ့ဒါကြောင့်ကျွန်တော်တို့ကဒီအမိုက်နဲ့ပတ်သက်ရင်လူတွေမှာဟိုအသိမြင်အားနည်းနေတယ်အားနည်းနေတဲ့ခါကျကျွန်တော်တို့ဒါတွေကအပြစ်ချင်နိုင်ပြနေကြတာပေါ့တော်တော်များများကဒီ plastic တွေကိုအလုံးစုံသုံးစွဲမှုပြဿနာကကျွန်တော်တို့ရဲ့ဟိုကျန်းမာရေးစီးကိုင်းမှုတွေကိုကြုံနေရတာပေါ့။အဲ့ဒါကြောင့်ကျွန်တော်တို့ကအဲ့ဒါကြီးကျွန်တော်တို့ plastic တွေရဲ့အနေနဲ့ရှော့ချရေးလှုပ်ရှားမှုတွေပုံမှန်တော့ကျွန်တော်လုပ်ဖြစ်တယ်ကြာ
။ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာအသိဉာဏ်ပြန်မောဖို့ရည်ရွယ်ပြီးပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေကို2012မှာပြဋ္ဌာန်းခဲ့ပါတယ်။လူလူလိုက်နာမှုကတော့အားနည်းနေစေဖြစ်တာမို့နောက်အနာဂတ်မျိုးဆက်အတွက်စိုးရိမ်စရာဖြစ်တယ်လို့ပတ်ဝန်းကျင်ရေးရာအသိပညာပေးလုပ်ငန်းတွေနေရာနှက်မှာဆောင်ရွက်နေတဲ့တန့်မြန်မာအဖွဲ့ရဲ့စေနာဝန်ထမ်းတအုပ်ဖြစ်တဲ့ဒေါမီသက်ထွေးကအခုလိုပြောပါဗျာ
plastic ထိန်းရမှုကိုဖန်ကျင်တိုက်ချက်ပါဆိုပြီး big plastic pollution ပေါ့နော်ဒီနေ့ရဲ့တင်းကအဲ့တော့ကြောင့်ကျမတို့ကဒါကနေ့စဉ်နေ့စဉ်လောက်ရမှာဒီမီဒီယာထဲလောက်ရမှာမဟုတ်ဘူးကျမတို့နေ့စဉ်တောင်းချက်ကြောင့်နေထိုင်နေတဲ့ကာလပတ်လုံးတက်နိုင်တဲ့နေ့ကျမတို့ plastic တွေကို short သုံးမယ်plastic အစားအသောက်မှရှိတဲ့ plastic တွေနဲ့စားဖို့သုံးမယ်အဲ့လိုစားဆိုလို့ရှိရင်ဒေတာတော့ကျမတို့လောင်နာကမျိုးစက်ကကျမတို့ကနေစရာနေရာအခြေအီးထားပေးနိုင်မှာပါတကယ်လို့ကျမတို့က plastic တွေအများကြီးသုံးပြီးတော့ဆက်လက်ပြီးအမှိုက်ကိုဖောက်သွားမယ်ဆိုလို့ရှိရင်တော့ကျမတို့မွေးလာတဲ့ကလေးတွေအစ်ကမွေးလာတဲ့ကလေးတွေကဒေတာတော့အပိုက်တွေပေါ်မှာကြီးပြေမတော်ဘူး plastic တွေက
တကဘာလုံးမှာထုတ်လုပ်လိုက်တဲ့ plastic တွေကို10ရာခိုင်နှုန်းလောက်ပဲပြန်သုံးကြတာဖြစ်ပြီးကျန်တဲ့ plastic တွေကတော့အမှိုက်အနေနဲ့ကျန်ရှိခဲ့တာပါမြန်မာနိုင်ငံမှာလွန်ခဲ့တဲ့9နှစ်တာကာလနဲ့နှိုင်းယှဉ်ရင် plastic စွန့်ပစ်မှုကသုံးဆပုံများလာရလို့ဆိုပါရခင်ဗျာ
ကိုစောထပ်သတင်းပေးပို့ထားတာဖြစ်ပါတယ် view ကနေမကြခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းစီစဉ်ဒီမှာတော့ American နိုင်ငံရင်းအပြင်ဒိုင်းလီလန်စီနွေကန်တို့ကိုလည်းနှားစင်ကြဖို့ရှိပါရဲ့ရှင် view ကနေခုလိုထုံးလွှင့်တဲ့ radio စီစဉ်တွေအပါအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နှားစင်နိုင်ပါတယ်ဒါပြင် VOA ရဲ့ရုပ်မြင်သံကြားစီစဉ်တွေကိုလည်းည9နာရီတိုင်းမှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီရှင်2018ခုနှစ်ဇွန်လ5ရက်အင်္ဂါနေ့ညပိုင်းအတွက် View မြန်မာပိုင်းစီရင်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ည10:00နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီရင်နေထဲမှာဆိုရင်တော့အမေရိကန်နိုင်ငံရေးနဲ့အင်္ဂါနေ့ညတိုင်းလီလိုင်းစီရင်တွေကိုနားဆင်ကြမှာဖြစ်ပါတယ်အခုရင်ဆုံးတော့ကိုသိန်းထိုင်ဦးတင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြအောင်ပါရှင်
ရှိတဲ့ဒီမှာစင်ကာပူမှာသမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းတို့တမိုင်းဝင်တွေ့ဆုံမဲ့ထိပ်သီးဆွေးနွေးပွဲကျင်းပရေးသမ္မတအင်ဂျီရောပြင်ဆင်နေတဲ့အခြေအနေတွေကိုဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းကစောင့်ကြည့်နေပါတယ်သမ္မတဒေါ်နယ်ထရန့်ဘက်ကစီဝေးကိုဖျက်သိမ်းပြီးမှခုလိုပြန်လည်ကျင်းပလာဖြစ်တဲ့အတွက်ဒီထိပ်သီးစီဝေးကနေဘာတွေဖြစ်လာမလဲဘယ်လိုရလဒ်တွေထွက်လာမလဲခံမှန်းချက်တွေလည်းအကြီးအကျယ်ထွက်ပေါ်နေပါတယ်ပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းတွေ့ဆုံခဲ့တဲ့မြောက်ကိုရီးယားကိုယ်စားလှယ်ကတဆင်ကင်ဂျွန်ဝမ်ပေးပို့တဲ့စာအုပ်လက်ခံရရှိပြီးတဲ့နောက်စီစဉ်ထားတဲ့အတိုင်းထိပ်သီးအစည်းအဝေးကိုကျင်းပဖြစ်မယ်ဆိုတာသမ္မတဒေါ်နယ်ထရန့်ကအတည်ပြုပြောဆိုခဲ့တာပါ
The process will begin on June 12th in Singapore.
အစည်းအဝေးလုပ်ငန်းစဉ်တွေဇွန်လ10ရက်နေ့မှာစတင်မယ်လို့သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။မျှော်လင့်ချက်တွေကတော့အကန့်အသတ်ရှိနေသေးပါ
It's a process. It doesn't go we're not going to sign it. We're not going to go in and sign something.
ဇွန်လ10ရက်နေ့မှာသဘောတူညီချက်တစုံတရာကျွန်တော်တို့လက်မှတ်ထိုးမှာတော့မဟုတ်ပါဘူး။ကျွန်တော်တို့အရင်ကတခါမှမလုပ်ခဲ့ဘူးတဲ့လုပ်ငန်းစဉ်တွေကိုစပြီးလှုပ်ဆောင်ကြမှာပါကျွန်တော်ကသူတို့ကိုအချိန်ယူခြင်းယူဖို့ပြောထားပြီးသားပါမြန်မြန်သွားခြင်းသွားလို့ရတယ်လို့နှင်းနှီးသွားခြင်းလည်းသွားလို့ရတယ်ဆိုပြီးပြောထားတာပ
ါအရင်ကမြောက်ကိုရီးယားနဲ့ဆက်ဆက်ဆွေးနွေးရေးအတွေ့အကြုံရှိခဲ့ဘူးသူတွေကတော့နှိုင်းနှိုင်းချင်းချင်းပြောဆိုနေကြပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းဘီရစ်ချစ်ဆန်က ABC ရုပ်သံကိုခုလိုပြောပါတယ
် The danger now is that this will be a gigantic photo op still we should have the summit still
ကိုရေးဆိုင်နေရတဲ့အနေကဓာတ်ပုံတွေအကြီးအကျယ်တွဲရိုက်တဲ့အခမ်းအနားကြီးတစ်ခုမျိုးပဲဖြစ်သွားနိုင်ပါတယ်ထိပ်သီးအစည်းအဝေးကလည်းကျင်းပမယ်အောင်မြင်မှုတွေရမယ်ဆိုရင်တော့အဓိကအောင်မြင်မှုကဘာလဲအောင်မြင်မှုဆိုတာကမြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့မစ်ဆိုင်းတုံးကြီးသုံးတာကိုရှော့ချတာလက်နက်တွေကိုဖျက်ဆီးလိုက်တာကဒါတကယ်အောင်မြင်မှုပါအ
မေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကတော့စင်းနေပွဲမစခင်အမေရိကန်စိုးရရဲ့ရည်တည်ချက်ကိုအခုလိုပြောဆိုနေပါတယ
် We will continue to implement all UN Security Council resolutions on North Korea.
မြောက်ကိုရီးယားနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအတိုင်းအကောင့်ထဲပေါ်ရေးကျွန်တော်တို့ဆက်လုပ်သွားမှာပါ။နျူကလ িয়ার ဖြစ်သေးရင်းနဲ့ပတ်သက်လို့စစ်ဆေးနိုင်တဲ့နောက်ကြောင်းပြန်မလှည့်တဲ့လုပ်ရက်တွေကိုပြနိုင်မှမြောက်ကိုရီးယားအတွက်အကျိုးရှိလာမှာဖြစ်ပါတယ
်။လေးလာသူတွေကတော့မြောက်ကိုရီးယားဘက်ကသူတို့ပြောတဲ့အတိုင်းလိုက်ပြီးဆောင်ရွက်ဖို့ဆိုတာနှစ်နဲ့ချီကြာနိုင်တယ်လို့သုံးသပ်ပါတယ်။အရင် CIA ထောက်လှမ်းရေးအဖွဲ့ကလေးလာသုံးသက်သူဆူမီတရီက ABC ရုပ်သံကိုအခုလိုပြောပါတယ
် We don't know where all the weapons are if they how many they have where they're all hidden
they are လက်နက်တွေအလုံးကဘယ်မှာဆိုတာလဲကျမတို့မသိပါဘူးဘယ်လောက်ရှိတယ်ဘယ်မှာဖွက်ထားတယ်ဆိုတာကျမတို့မသိပါဘူးသူတို့မှာကဥမင်လှိုင်ကောင်းတွေကထောင်ထဲချီပြီးတော့ရှိပါတယ်ဒီတော့ပြောတဲ့အတိုင်းတကယ်ဟုတ်မဟုတ်စစ်ဆေးဖို့ဆိုတာတိတ်ကိုခတ်တဲ့ကိစ္စပါလက်တွေကြတဲ့မျှော်လင့်ချက်မျိုးထားဖို့လိုပါတယ်
တမဂျီအောင်ဘယ်ရစ်ချစ်ဆန်ကတော့မြောက်ကိုရီးယားဟာစစ်သက်ညှိနှိုင်းမှုတိတ်ကိုခက်ခဲသလိုဒီဆွေးနွေးပွဲမှာသမ္မတထရန့်ရဲ့အပေးယူညှိနှိုင်းနိုင်တဲ့အရေးချင်းကိုစမ်းသပ်မဲ့ပွဲဆိုပြီး ABC ရုပ်သံကိုအခုလိုပြောပါတယ
် First he has to be dramatically prepared
Kim Jong-un အနေနဲ့အကြီးအကျယ်ပြင်ဆင်ရပါလိမ့်မယ်ကင်ဂျွန်ဝမ်ဘက်ကတိတ်ကိုပြင်ဆင်ထားပါလိမ့်မယ်သူနျူကလ িয়ার အစီအစဉ်ကိုသူကောင်းကောင်းသိနေပါတယ်
အခုချိန်ထိတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်သမ္မတထရန့်စီပေးပို့လိုက်တဲ့စာရေးအကြီးကြီးထဲမှာဘာတွေရေးထားတယ်ဆိုတာကိုသမ္မတထရန့်ကတစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ
ဥသိမ်းထိုင်ဦးတင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြကြတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုတစ်ခါမှတော့အားလုံးဆောင်စားနေကြတဲ့အင်္ဂါနေ့ညတိုင်းလေးလိုင်းစီစဉ်လှည့်ရောက်ပါပြီ။ကိုစုံဝင်းလိုင်းရဲ့စီစဉ်ထုတ်လို့ရမှုကိုညံဝင်းအောင်တို့တင်ဆက်ထားတဲ့တိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါခင်ဗျာ။ VOA တိုင်းရလေလိုင်းအစီအစဉ်ကကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မကြာသေးခင်ရပိုင်းတွင်းကပဲတက္ကသိုလ်ဝင်ခွင့်စေတန်းဆာမွေအောင်စင်းနေထွက်သွားတဲ့ကိစ္စဖြစ်ပါတယ်။ကျွန်တော်တို့ မြန်မာနိုင်ငံကဒီတက္ကသိုလ်ဝင်ကွင်းဆံမှုဝဲတွေဟာနှစ်စဉ်ကျွန်တော်တို့30ရာခိုင်နှုန်းတာတာမှာပဲပုံမှန်အောင်လာခဲ့ကြတာမှာဒီနှစ်ဟာဆိုလို့ရှိရင်တော့မနစ်ကတည်းကဆိုင်တောင်းနည်းနည်းရာအောင်တဲ့ရာခိုင်နှုန်းကနည်းနည်းထပ်ကျသွားတယ်လို့သိရပါတယ်ဆိုတော့မြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုပြပြင်းပြောင်းလဲဖို့ဆိုပြီးတော့လက်ရှိအစိုးရကဥဆောင်လုပ်ကင်နေတဲ့အခြေအနေဟာခုတည်းကတော့တည်တာတဲ့တိုးတက်ပြောင်းလဲမှုမရှိသေးဘူးဆိုတဲ့သဘောလားဘာကြောင့်ចောင်းသားတွေရဲ့အောင်တဲ့ရခိုင်နှုန်းဟာကျသွားရတယ်လဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်တို့အဓိကဆွေးနွေးကြတာကတော့ဒီပညာရေးစနစ်ကျဆင်းသွားတာဟာကျဆင်းသွားတယ်ဆိုပေမဲ့လည်းဒီ980ရခိုင်နှုန်းတော့လူငယ်တွေရဲ့ပညာရေးစနစ်ကိုဘယ်လိုစဉ်းစားကြမလဲသူတို့ရဲ့အနာဂတ်ကိုဘယ်လိုလုပ်ကြမလဲဆိုတာကိုလည်းကျွန်တော်တို့ထပ်သွင်းဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့အဓိကဆွေးနွေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားတဲ့သူကတော့ NNER ပညာရေးကွန်ရက်အဖွဲ့ကနေတော်တူတူမှာဖြစ်ပါတယ်တော်တူတူတူမှာလေးလိုက်မှာရှိပါလားခင်ဗျာတော်တူတူမှာရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါရဲ့ရှင်
ဟုတ်ကဲ့ကျွန်တော်တို့ကြံတဲ့သူတွေကိုလည်းကျွန်တော်တို့ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့ပညာရှင်တွေလည်းရှိပါတယ်ကျောင်းသားသမဂ္ဂလူတွေလည်းကျွန်တော်တို့ဖိတ်ခေါ်ဖို့ကြိုးစားနေပါတယ်လက်ရှိအချိန်ကြီးကတော့ကျွန်တော်တို့မြန်မာနိုင်ငံကိုဖုန်းနေခေါ်ရတာအမတန်ခက်ခဲနေတဲ့အတွက်ကျွန်တော်တို့ပရိုဂျူဆာကနေပြီးတော့ဆက်သွယ်နိုင်ဖို့ကြိုးစားနေစေဖြစ်ပါတယ်ဒါပေမဲ့လောလောဆယ်မှာတော့ကျွန်တော်တို့ဒီစတူဒီယိုကနေမှလည်းကျွန်တော်တို့ရှိကအိုးဆွေးနွေးမဲ့ကူပြီးတော့ဆွေးနွေးပေးဖို့ရောက်နေတယ်ကျွန်တော်တို့ editor ဦးကျော်သားလည်းရှိနေပါတယ်အခုလောလောဆယ်တော့ကျွန်တော်တို့ဆွေးနွေးပွဲမစခင်မှာ email နဲ့တစ်ဆင့်ဆွေးနွေးထားတဲ့ဟာလေးကိုအရင်ဖတ်ပြပေးပါလားမအီတန်စင
်ဟုတ်ကဲ့ရှင်သူကရေးထားတော့မင်္ဂလာပါ video ရေးတဲ့ကျွန်တော်ကတော့ဖြိုးဝင်းထအောင်ပါမြန်မာနိုင်ငံရဲ့ပညာရေးစနစ်ကသုံးစားလို့မရအောင်အနှိမ်ခံထားရတာကြားပါပြီမြန်မာပညာရေးကစစ်ဆိုးရမအုပ်ချုပ်မီခေတ်တုန်းကပညာရေးနဲ့စစ်ဆိုးရလက်ထက်ပညာရေးကအတော်လေးကွာခြားပါတယ်ခိုးတော့ကပညာရေးဆိုရင်ဆယ်တန်းအောင်တွေမဟုတ်ဘူးရှစ်တန်းကူတန်းအောင်ထားရင်ကိုပဲကဘာနဲ့ရင်ပေါင်းတန်းတာပါလေအခုခေတ်ပညာရေးအခြေအနေကတော့သိကြတဲ့အတိုင်းပါဆယ်တန်းအောင်ရုံသားမကတက္ကသိုလ်ဘွဲ့ရပြီးတဲ့သူတွေတောင်မှဘယ်နေရာမှာတုံးစားလို့မရပါဘူးရှင်းရှင်းပြောရရင်သူများနိုင်ငံသွားပြီးတော့အလုပ်လုပ်ရင်တောင်မှအောက်ခြေသိမ်းအစ်စ်မဲရှိပါတယ်ဘွဲ့ရပြီးသားသူတယောက်ကကိုယ်နိုင်ငံအတွင်းအလုပ်လုပ်ချင်တောင်မှအဲ့ဒီဘွဲ့လက်မှတ်နဲ့ဘာမှလုပ်မရပါဘူးတက်ဆိုင်ရာ certificate တွေကိုအပြင်ကျောင်းတွေမှာထပ်တက်ရပါတယ်ခိုးတော့ကလို့ကဘာနဲ့ရေမောင်တန်းဖို့ဆိုတာဝေးရောပေါ့ဗျာ။ဒါကြောင့်အခုမှစတင်ပြီးတော့ပညာရေးစနစ်ပြောင်းလဲနေချိန်မှာချက်ချင်းဆိုတော့တိုးတက်လာနိုင်မယ်မထင်သေးပါဘူး။ဘာလို့လဲဆိုတော့အခုဖြေဆိုခဲ့တဲ့ဆယ်တန်းကျောင်းသူကျောင်းသားတွေဟာဟိုရင်စနစ်ရဲ့ကျောင်းသားကျောင်းသူတွေဖြစ်နေလို့ပါပဲ။ဒါပေမဲ့အရင်စနစ်တွေကိုပြုပြင်တဲ့ပြောင်းသဲတင်တာတွေကိုအငယ်တန်းကနေအထက်တန်းအထိနီးစနစ်မှန်မှန်လမ်းမှန်မှန်နဲ့အင်အားအပြည့်နဲ့သာဆက်လက်လှုပ်ဆောင်သွားမယ်ဆိုရင်တော့မြမပညာရေးကတိုးတက်ပြောင်းလဲလာမယ်လို့ယုံကြည်ပါတယ်ဆိုပြီးတော့သူကရေးသားထားတာပါ
။ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်မိုက်တန်စီ။ဆိုတော့အခုကျွန်တော်မှဒေါ်တူတူမကိုကျွန်တော်လေးလိုက်မှာကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ဒေါ်တူတူမကြီးဆိုတော့ကျွန်တော်တို့ပညာရေးစနစ်ကစောစောကကျွန်တော်ပြောခဲ့သလိုပေါ့နော်30ရာခိုင်နှုန်းတာတာဝန်းကျင်မှာနှစ်စဉ်အောင်လာတဲ့ဖြန်းများရှိနေတော့ဒီကျန်တဲ့80ရာခိုင်နှုန်းနီးပါးသောចောင်းသားတွေရဲ့အနာဂတ်ကိုဘယ်လိုလုပ်ကြမလဲပေါ့ဒီစနစ်ကြီးဟာဟိုအကြီးသေးကောင်းမွန်တဲ့ပညာရေးကိုပေးနိုင်သလားဆိုတာကိုမတူတူမှအရင်ပထမဆုံးဆွေးနွေးပါအောင်ခင်ဗျဟု
တ်ကဲ့ပါရှင်ဟုတ်ခန္ဓာကဒီဟိုမေးသွားတယ်လေကိုဖြိုးဝင်းထက်အောင်နော်သူလဲလေဟိုဒီကပညာရေးကိုသူတုံးတက်သွားတဲ့ခါမှာဥပမာဆယ်တန်းကိုတိတက်သူတုံးတက်တဲ့ချိန်မှာဥပမာဟိုကျွန်တော်တို့ပြောနေတဲ့ဒီကြဆုံးသွားတဲ့ဗာလေကြသွားတဲ့80ရာခိုင်နှုန်းပြီးပြီးအောင်သွားတဲ့30ရာခိုင်နှုန်းကလေအရေးသွေးရှိတဲ့ပညာရေးကိုမရပဲနဲ့ပေါ့နော်ဒီခန္ဓာကပြောတဲ့ဟိုလက်မှတ်ပဲရှိပြီးတော့ဒီအဲ့လက်မှတ်တွေကလည်းဘာမှတုံးစားလို့မရပဲနဲ့ပေါ့နော်ဖတ်ပြီးတော့လူအကျဉ်းတန်းတွေတက်ပြီးတော့ပဲဟိုဟိုအာမခံတဲ့ရှိတဲ့အလုပ်တွေရဖို့တလုံးနေရဆိုတော့အဲ့တော့နှစ်ခုလို့မြင်တယ်အခုသူပြောတဲ့ပုံမှာပဲကျွန်မအရင်စစဉ်းမိကြလားပေါ့နော
်ဟုတ်ကဲ့
အဲ့တော့သူကကျသွားတဲ့80ရာခိုင်နှုန်းကကျတော့အများစုဖြစ်နေတယ်ပေါ့နော်အဲ့တော့အောင်သွားတဲ့အနည်းစုက30ရာခိုင်အောင်သွားတဲ့ဟာအနည်းစုအဲ့တော့အနည်းစုကလည်းအရင်သိရှိတဲ့ပညာရေးကိုမရဘူးအဲ့ဒီကျရှုံးသွားတဲ့သူတွေကလည်းဟိုမျက်နှာဟိုပညာရေးအခွင့်အလမ်းထပ်ပြီးတော့မျက်နှာရဲ့အိဆာတွေဖြစ်နေတယ်သူကျွန်တော်တို့အလိုလိုမြင်လို့ရတယ်ပေါ့နော်အဲ့ကျွန်တော်တို့အဲ့ဆယ်တန်းဆံမွေးနဲ့ပတ်သက်ရင်တော့အောင်စင်းထွက်လာတိုင်းလည်းကျွန်တော်တို့အမြဲတမ်းပြောနေကြစကားရှိပါတယ်ဘာလို့လဲဆိုတော့နှစ်တိုင်းဒီတိုင်းပေါ့နော်ဒီနေ့ဆိုရင်တော့မှနည်းနည်းတော့ကျသွားတယ်ပေါ့နော်မိနစ်ခတ်တဲ့ဆိုင် 1% လောက်သာဟိုအောင်ချက်ရာခိုင်နှုန်းကျတယ်ပေါ့နော်အဲ့တော့ဒါပေမဲ့ကျွန်တော်တို့ average ပေါ့နော်ဟိုဖြန်းဖြန်းကိုကြီးလိုက်လို့ရှိရင်တော့နည်းနည်းနှစ်တန်း10ယောက်ကြီးလို့ရှိရင်3ယောက်ပဲအောင်တယ်3ယောက်ကျတယ်တရချင်း30အောင်နဲ့80လေးဟုတ်80ကျတယ်ဒါပေမဲ့ကျွန်မနားလေတာဥပမာထားပါတော့ဒီចောင်းသားကြီးရဲ့စာမေးဝဲရလက်ဒီနေ့မှာ ရလက်မကောင်းဘူးရလက်ကမကြတဲ့သူကများတယ်အောင်တဲ့သူကလည်းဆိုနောက်နေ့မှာအောင်ချက်ရခိုင်လုံးကောင်းဖို့အတွက်လို့ဟိုပါပေါ့နော်ဟိုရှိလားဆိုတော့လေနှစ်တိုင်းပဲအခုဒီနှစ်တော်တော်များများကနှစ်တော်တော်များများလို့ပြောလို့ရှိရင်ကျွန်တော်အတိအကျပြောရမယ်ဆိုလို့ရှိရင်အခုဒါပညာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာကကျွန်တော်2012ကနေစပြီးတော့ကျွန်တော်2019ပေါ့နော်2012ကနေ2019ဆိုကျွန်တော်တို့ဒီ6နှစ်ပေါ့နော်အခု2018ပါတက်တယ်6နှစ်လုံးမှာ right 30ဝန်းကျင်ရခိုင်လုံးပဲဖြစ်နေတဲ့ဟာကြတော့ကျွန်တော်ဒီအောင်ချက်က30ရာပဲအောင်တယ်80ကကျနေတဲ့ဟာကတစ်နှစ်နဲ့တစ်နှစ်ပို့ပြီးတော့အောင်ချက်ရခိုင်လုံးကမကောင်းဘူးနဲ့ဒီနားမှာပဲဒီ30ရာခိုင်လုံးမှာပဲဒီအောင်ချက်ရခိုင်လုံးရှိနေတယ်ဆိုတော့ဒါကိုကြည့်ချင်းအချင်းပညာရေးကဟိုပါပေါ့နော်ဒီစက်တန်းပုံမှာပဲချင်းခင်မိစင်းမရနော်ဒီပညာရေးကတော်တော်လေးမျိုးထုတ်စီဖြစ်နေပြီပေါ့နော
်ဟုတ်ကဲ့
ဆိုတော့ဘာဖြစ်လို့ဒီလိုမျိုးအောင်ချက်ပြီးဒီလောက်ကျနေတာကိုဒီအောင်ချက်နှုံးလေးမြင့်အောင်တော့မလုံးနိုင်ပါဘောလက်လက်တလို့ချီနေဘောကျွန်တော်တို့ပြောမယ်ပေါ့နော်ဒါကတော်တော်လေးအဲစက်တီးဟိုကျမတို့ပေါ့နော်ဟိုမျိုးထုတ်ရမလို့ချင်တယ်ပေါ့နော်
ဟုတ်ကဲ့တက်ကတော်ဝန်ဆောင်မွေးဝဲကဒီ30ရာခိုင်နှုန်းပဲတက်နိုင်
တယ်ခိုင်တဲ့ရင်တော့တွေးမိတာပေါ့နော်ဒီဆက်မွေးဝဲတွေကဒီမျိုးတွေထုတ်တယ်ပေါ့မိကုန်းနေထုတ်တဲ့အခါမှာပဲဟိုလူ30လောက်ပဲအောင်လုပ်ပြီးတဲ့ဟိုမိကုန်းနေပဲမိလို့များ20နှစ်ပိုင်း30လောက်ပဲအောင်80ကျနေလာလို့တော့မိပြန်ရှိလာရပေါ့နော
်ဟုတ်ကဲ့နောက်ထပ်မိကုန်းဆီတော့သူမကြီးနောက်တစ်ခုမိကုန်းထုတ်เสียရှိတာဒီစနစ်ကြီးကဟိုပြောကြကြည့်ဆိုရင်တော့ဒါဒီစနစ်ကအောင်မြင်မှုမရှိနေသေးဘူးပေါ့နော်ဆိုတော့မအောင်မြင်တဲ့စနစ်ထဲမှာဒီမတရားမှုတွေရှိနေသလားစောစောအမှပြောသလိုရခိုင်တို့အများစုကမအောင်မှုဖြစ်နေတော့ဒီကလေးတွေအနာဂတ်ကိုရောဘယ်လိုစဉ်းစားကြမလဲသူတို့ရဲ့စိတ်ဓာတ်ပိုင်းဆိုင်ရာကရောဘာဖြစ်သွားမလဲဘာလို့လဲဆိုတော့ဒီဟိုမြန်မာနိုင်ငံမှာအတမွေးပွားကြောင့်ပညာတက်ဖို့ပဲဖြစ်ဖြစ်အလုတ်ကင်တစ်ခုခုရှောက်ဖို့ပဲဖြစ်ဖြစ်ဆယ်တန်းဆာမှုပွဲလေးတော့အောင်ထားမှဆိုတဲ့ဒီကန့်သက်ချက်ကလည်းရှိနေပြန်တော့အဲ့ဒီဟာဒီကလေးတွေရဲ့စိတ်ဓာတ်ပိုင်းဆိုင်ရာကရောအနာဂတ်မှာဘာဖြစ်နိုင်မလဲ
โอเคဒီလက်ရှိစာမေးပွဲစနစ်ကိုကကျမတို့ပေါ့နော်ဟိုလွဲချွန်နေရပေါ့ဒီစာမေးစနစ်ကိုမပြင်းမဲဒီတိုင်းနဲ့ဆက်သွားနေတဲ့အတွက်ဒီတိုင်းနဲ့တိုင်းဒီနှစ်နာရဲ့ဒီလူငယ်တွေအများစုကဒီစနစ်ကြောက်ပေါ့နော်ဟိုပြီးတော့နှစ်နာဆိုလို့ကျန်ကျမတို့စနစ်လို့ပြောလို့ရှိရင်စာမေးစနစ်တစ်ခုတည်းကိုကျမတို့ဒါစာမေးပွဲကိုဟိုရည်ရလက်ကိုကြည့်ပြီးပြောတော့ဒါပေမဲ့ဒီပညာရေးကအရေးသွေးရှိတဲ့ပညာရေးကိုကျမတို့နှစ်ပေါင်းများစွာမရခဲ့ဘူးအဲ့တော့သင်ကြားရေးဆိုင်ရာနည်းလမ်းတွေပေါ့သင်ကြားရေးပုံစံတွေကလည်းကျမတို့ခုနကပြောရတဲ့ဒီသူပြင်းတောင်းလဲတဲ့အရာတွေမပြောင်းလဲပဲလေဒီအလို့ချက်မှတ်ပြီးတော့ပဲလာတဲ့ဒီဟိုဘလောက်မှမရဆိုတော့ပဲစစ်စည်းတယ်မှတ်မိအောင်ပဲတင်ပေးရပေါ့နော်ဆောင်ဝဲဖြေနိုင်အောင်ပဲတင်ပေးပြီးအဲ့ဆန်မျိုးဘက်မှာလည်းဘလောက်မှမရဆိုတော့ဟိုပဲပြင်စမြဲမြတ်မှတ်မိတဲ့တွားမြင်အမှန်ရတဲ့ပုံစံဖြစ်တာပေါ့နော
်အဲ့
ဒီပုံစံလေးကိုမပြောင်းလဲပဲနဲ့ဇက်တိုက်လာတဲ့ခါကျတော့ဒီဆန်မျိုးဝဲရဲ့စိုးကျိုးကဒီအများလူငယ်အများစုမှာတွားပြီးတော့ကျွန်တော်တို့စက်ရောက်နေရအောင်တွေ့ရတာပေါ့နော
်အ
ဲ့တော့ဒီမှာဆိုလို့ကျနစ်နာရပေါ့နော်ရေးသွေးကြီးတဲ့ပညာရေးကိုသူတို့ပြုပြင်ကြောင်းလဲဖို့အတွက်နှောင့်နှေးနေတဲ့အတွက်ကျမတို့ဒီနှစ်စဉ်နှစ်တိုင်းပေါ့နှစ်လာသွားတဲ့သူတွေကညာနောက်တစ်ခုကကြတော့သူကြရှုံးတဲ့အတွက်သူ့မှာဟိုပါပေါ့ပို့ပြီးတော့ဖိအားတွေညာလာစိတ်ပိုင်းရုပ်ပိုင်းဆိုင်ရာသူတို့မှာဖိအားတွေရှိအောင်မှာမိသားစုတွေရောပဝင်းကျင်ကဟိုခုနဆရာပြောတဲ့ဟာဆိုပဝင်းကျင်ကပေါ့မှာ70လေးမှမအောင်လို့ရှိရင်သူတို့မှာဟိုတော်ကြီးယုံကြီးအလုပ်ကလေးတော့မရနိုင်ဘူးဆိုတော့ဟာမျိုးကဖြစ်လာပေါ့နော်မိဘတွေကလည်းဒီ70ဆာမျိုးပဲဖြစ်ဖို့အတွက်ကျမတို့တကယ်တမ်းဆိုလို့ရှိရင်ဥပမာအဲကျွန်မဒီနေရာမှာဆွေးနွေးချင်တာလေဒီအခုဒီဟိုမကြောင်းတွေကပေါ့နော်ဆယ်တန်းအောင်တင်ပေးတာလားကျူရှင်တွေကတင်ပေးတာလားဆိုတဲ့မေးခွန်းပေါ့နော်ကျောင်းသားအများစုဒီဆယ်တန်းအောင်ဖို့အတွက်တော့လေသူအားနေတဲ့ဘာသာရက်လောက်တယ်မဟုတ်ဘဲနဲ့ဘာသာရက်အားလုံးကြီးပါကိုကျူရှင်တက်ပြီးတော့မှဒီဆယ်တန်းဆံမျိုးကိုဝင်ချင်ကြတာကဒါကျွန်တော်တို့အားလုံးကြည့်ပြီးသားပဲလေ
ဟုတ်တယ်
အဲ့တော့ကျွန်တော်ကမိဘတွေအနေနဲ့လည်းငွေကြီးရေးရေးညှုံနိုင်မှုတွေပေါ့နော်အဲ့တော့မိဘတွေစီကဖီအားလေးငွေတွေမှရှိတယ်ပေါ့နော်သူသာမလုံးနိုင်တဲ့အတွက်တော့ခုနလူကြီးရေးရလဲဖီအားရှိပေါ့နော်နောက်တစ်ခါဒီဆယ်တန်းဆံမျိုးဒီခွေဒီဆယ်တန်းဆာမီဝဲဆိုတဲ့အစည်းအဝေးကိုသူထပ်ကြော်နွားဖို့အတွက်လည်းသူ့မှာအခွင့်အရေးကထပ်ပြီးတော့နေပါအဲ့ပေါ့ခုနငွေရလည်းရင်းမြရမယ်ထပ်ပြီးတော့လည်းဒီရုံးခံအောင်လို့ဆိုတဲ့ဟာတွေပေါ့
ဟုတ်ကဲ့အဲ့တော့ကျွန်တော်အနာဂတ်နဲ့ဟို
မှာ6ဘာသာဖြေတဲ့ခါမှာတဘာသာကြလည်းကြရပေါ့နော်တဘာသာကြလည်းသူကြတဲ့အတွက်နောက်နေ့မှာသူဘာသာရဲ့အားလုံးကိုပြန်ဖြေရတယ်ပေါ့အဲ့လိုမျိုးအဲ့ဒါလည်းကျွန်မမျက်နှာချက်တစ်ခုလို့ပြောချင်တယ
်ဟုတ်ကဲ
့ဆိုတော့သူကြရှုံးသွားတဲ့ဘာသာရဲ့အတွက်ပဲသူထပ်စူးစမ်းပြီးတော့သူအဲ့ဒီဒီစီးတားလေးကိုပဲကြော်လွှားလိုက်ရတယ်ဆိုရင်တော့မှဒါကသူကြဆုံးသွားတဲ့အတွက်သူပြန်ပြင်ဆင်လို့သူခွင့်ရင်းရတယ်ပေါ့နော်အခုကျတော့နောက်တစ်နှစ်လုံးလည်းပြန်စူးစမ်းရတယ်အဲ့ဘာသာရဲ့ဒီအားလုံးတွေလည်းစူးစမ်းအဲ့ဘာသာရဲ့ဒီအားလုံးတွေလည်းအဲ့ ခုနကြည့်ချင်းလေးတက်ရတဲ့ပတ်စံလေးချက်ကုန်လေဆိုတော့သူတို့မှဖိအားတွေအများကြီးရပါတော့နော်ဆို
ဟုတ်ကဲ့တော့ဒီမှာအဲ့တော့သူတို့အနာဂတ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထပ်ပြီ
းအခွင့်အရေးရဲ့ပညာရေးကိုမရတဲ့အတွက်သူတို့မှနစ်နာတာတွေကနစ်နာပြီးတာနစ်နာချက်တွေတအားများလာတယ
်ဟုတ်ကဲ့ဟုတ်ဆိုတော့အကယ်ဥကျန်တာရောကျွန်တော်တို့ဆွနစ်ပြပါအောင်ဒီမောင်မြင်တဲ့ကလေးတွေရဲ့စိတ်ဓာတ်ပိုင်းဆိုင်ရာစောစောကတော့တူတူမှလည်းအတိုင်းတာတစ်ခုတည်းတော့ပြောသွားပြီပေါ့နော်ဆိုတော့သူတို့တွေမကအောင်သူတို့မိပါတွေငွေကုန်ကြေးကြခံပြီးတနေကုန်ចောင်းជို့ចောင်းပို့လို့ရတဲ့အချိန်ကြီးအများကြီးရင်းနှီးမြှုပ်နှံခဲ့ရတယ်ဆိုတော့သူတို့ကလေးတွေမှလည်းဒီဟာတွေမြင်ပြီးတော့သူတို့မှလည်းစိတ်ပိုင်းဆိုင်ရာထိခိုက်မှုကတော့ရှိမှာပဲဆိုတော့မအောင်ခဲ့လို့ရှိရင်သူတို့ရဲ့အနာဂတ်ကအောင
်ဒီကလေးတွေစိတ်ဓာတ်ကြတာကတော့သိသနာဖို့ကောင်းတဲ့ဖြစ်ရပါပဲဒါကလေးတွေရဲ့ပဝန်းကျင်ခါလည်းပဲစာမေးပွဲအောင်မှဖြစ်မယ်ဆိုရဲဟာနောက်မိဘတွေကလည်းပဲဒီစာမေးပွဲအတွက်သိကူအရင်အနည်းကြီးတစ်ခုလောက်ရတယ်လို့ပဲဥတည်ပြီးတော့လုပ်ကြတော့ဒါကိုမဖြစ်ဖြစ်အောင်အောင်ရမယ်မအောင်ရင်တော့သွားပြီဆိုတဲ့စိတ်ဓာတ်မျိုးအစရဲကယူဆထားရတယ်ဆိုတော့ကလေးတွေရဲ့စာမေးပွဲအပေါ်သဘောထားလည်းပဲအစရဲကသဘောထားပြောင်းဖို့လိုပါတယ်အဲ့ဒီကလေးတွေသဘောထားမပြောင်းရင်စာမေးပွဲနဲ့ပတ်သက်လို့ခုနဒေါက်တာဆူမပြောတဲ့ထဲမှာကျွန်တော်သဘောကျထူတဘာသာကြရတယ်ကျန်တဲ့ဘာသာတွေမှာ90တော်ရနေပြီတော့တဘာသာရဲ့ကြလို့စာမေးပွဲကြရဲဆိုရဟာကတော့ပထမဆုံးပြင်တဲ့ကစားလို့ထင်တယ်အဲ့ဒါတော့ compartment exam လို့သင်တာပေါ့မအောင်တဲ့ဘာသာကိုပြန်ဖြေဆိုရဲသဘောမျိုးတော့လုသင်တယ်ဒါပေမဲ့လုံးဝကြသွားရင်လည်းပဲအခုလောလောဆယ်မှာတော့ကလေးတွေအနေနဲ့ဘာမှအငယ်စရာမရှိတော့စာမေးပွဲအောင်လို့လည်းပဲဆရာဝန်ဖြစ်ပြီးတော့အလုပ်များလည်းအများကြီးရှိနေတာပဲတကယ်တော့လူဘွားရဲ့အဆုံးမဟုတ်ပါဘူးဒါကဘာကြီးရဲ့အဆုံးမဟုတ်ပါဘူးဒါတခြားနည်းနည်းကြိုးစားရင်ရနိုင်တာပဲသူတွေကဒါလူတွေရဲ့သဘာဝကတော့ဒါစပုံးစီးဟုတ်လားဒါအောင်မြင်မှုကဟန်ဒါ success has 100 fathers failure is an orphan ဆိုတာကျဆုံးတဲ့ကလေးတွေကတော့ဒါမိဘမဲ့ဘယ်သူမှ view မဆိုင်ဘူးဒီလိုသဘောထားကိုပတ်မွင့်ခြင်းကလည်းပြောင်းပေးလို့ရတယ်အဲ့ဒါမှကလေးတွေကိုပြန်ပြီးစိတ်ဓာတ်ဆုံးရင်ပြန်ဖြေပေါ့လဲရင်ပြန်ထပေါ့ဒီလိုစိတ်ဓာတ်မျိုးကိုအစကတည်းကလည်းမွေးပေးလို့ရတယ်လို့ထင်ပါတယ်ဒါဒီကိစ္စနဲ့ပတ်သက်လို့ပေါ့လေ
ဟုတ်ကဲ့ဦးကျန်သားကကျေးဇူးတင်ပါတယ်ဦးကျန်သားကလည်းကျောင်းဆရာဘွားနဲ့တက်တန်းတော်တော်များများဖြတ်သန်းခဲ့တယ်ဆိုတော့ဟိုဒီကိစ္စတွေကိုပို့ပြီးတော့အတွင်းကြကြသိတာပေါ့နော်အခုကျွန်တော်လေလိုင်းပေါ်ကိုဒေါက်တာတင်မောင်တန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျ။စာရေးဆရာလည်းဖြစ်တယ်လို့ပညာရေးကဏ္ဍတွေမှာအထူးပြုလေ့လာနေတဲ့ပုဂ္ဂိုလ်ဆိုရင်လည်းမမအောင်ပေါ့နော်။ဆရာတင်မောင်တန်းအဲ့တော့ဒီကလေးတွေစောစောကဥစ္စာသားပြောသွားတဲ့ဟာကိုကျွန်တော်ဆက်ပြီးမေးချင်တာကသူတို့ရဲ့ဒီဟိုဘဝဟာဒီနေရာမှာနေဆုံးသွားတာမဟုတ်ဘူး။ဆိုတော့ဒါဟိုသူတို့အနာဂတ်ဒီအတ္တမွေးဝမ်းကြောင်းမှုနဲ့ပတ်သက်လို့ရောသူတို့ရည်တည်ရေးကိစ္စတွေမှာဟိုတခြားဒီအတန်းပညာမဟုတ်ဘဲနဲ့နိုင်ငံတော်ဘက်အစိုးရဘက်ကနေပဲဖြစ်ဖြစ်ပေါ့နော်။ပံ့ပိုးပေးတဲ့ပုံစံမျိုးလို့ရင်ရောဖြစ်နိုင်သလားဘလို့ပုံစံချင်းကရင်ကောင်းမလဲဘာလို့မအောင်တဲ့ရခိုင်တော့ပုံများနေတယ်အခုက
ဟိုမဟုတ်ဘူးလေဒီလိုလေကျွန်တော်တို့ပညာရေးနဲ့ပတ်သက်တဲ့အယူအဆကြီးတစ်ခုတော့ဆက်ပြီးပြန်လည်ပြန်ပတ်ဖို့လုပ်လိုက်ပဲရှင်နေဒီခုအားဖြင့်ဆိုရင်ပညာရေးမှာ education လို့ခေါ်တဲ့ပညာရေးရှိမယ်နောက်ပြီးတော့ technical လို့သင်တဲ့ skill training ရှိတယ်အခုရှိတယ်ပေါ့နော်အဲ့ဒီခုကကျွန်တော်တို့ဒီမှာဆိုရင်ရောခေစဉ်းစားကြတာကြည့်ရတယ်အဲ့တော့ technical college ဆိုတဲ့ပညာရေးရဲ့ဟာကစဉ်းစားပုံကိုဟိုအတိအကျဆောင်းတည်ပြီးတော့ကျွန်တော်တို့ဒီဟောပေါ့နော်ပညာရေးကိုတည်ဆောက်ထားတာပေါ့အဲဒီမဲ့လေ့ကျင့်သင်ကြားမှု skill set training လို့ဆိုတာကနောက်တစ်ခုပထမတစ်ခုပြန်ပါနော်ဆိုတော့ဒီမှာအဲ့ဒီနှစ်ခုကိုရောထည့်ပြီးကျွန်တော်တို့ကြည့်ကြတယ်အဲတခြားနိုင်ငံတွေမှာကျွန်တော်တို့ကြည့်ရတဲ့အခါကျတော့ technical college liberal arts တွေခေါ်တဲ့အောက်သွားတယ်လို့ဆိုတာကကျန်တာဒီခုလုံးကြည့်ရပါဘူး။အဲ့ဒီမှာပညာရေးတစ်ခုလုံးကအဲ့ဒီအရင်ဘဝကနေကြည့်မယ်ဆိုရင်အချက်ဒီအခြေခံပညာရေးနဲ့တက်တူပညာရေးနှစ်ခုပေါ့နော်။အခြေခံပညာရေးမှာလည်းကျွန်တော်တို့ကခုနစဉ်းစားတွေးခေါ်မှုတွေဆက်ပြင်ပြီးလေ skill set တချို့ကိုလည်းအတွက်ချင်းမျိုးဆက်တစ်ခုတချို့ကိုလည်းအဲ့ဒီထဲမှာထည့်ထားတယ်။ဒီဘဝအချင်းပညာရေးတစ်ခုလုံးမှာကလက်ရှိခြေဒီကဘာတလွန်လုံးမှာလွှမ်းနေတာကlinguistic လို့ပြောတဲ့ဘာသာဗီဒါနဲ့ကျွန်တော်တက်ချက်မှုလို့ပြောတဲ့ဒီသင်ချာနဲ့သင်ချာပြောတာဒီ question set ချာနဲ့ဟာဘက်ကိုပြီးစောင်းပြီးပြီးတော့ list တယ်ပေါ့နော်ဆိုတော့အဲ့ဒီနှစ်ခုတုန်းကဘယ်ဘက်ကိုပြီးပြီးတော့ချိန်လဲဆိုလို့ရှိရင်ကျွန်တော်တို့ကဒီခုနပြောတဲ့စဉ်းစားတွေးခေါ်မှုကိုတွားတဲ့ line တစ်ခုတွားတယ် skill set လို့ပြောတဲ့ဘက်ကိုသင်ချာပါဘူးနော်အဲ့တော့အဲ့ဒါတွေအကုန်လုံးကလည်းကျွန်တော်တို့ skill set ဖြစ်မှာကျက်သွားတယ်လေ skill set လို့ပြောတာဥပမာအဖြစ်technical training school တွေကျွန်တော်တို့စက်မှုအထက်တန်းကျောင်းတွေကပြတ်သွားရတဲ့အခုမှပြန်ပြီးတည်ဆောင်နေတယ်။အဲ့ဒါနဲ့ဆက်သွားတဲ့ GDI တို့ဘာလို့ဆိုတာခုနကပြောတဲ့ကျွမ်းကျင်မှုတွေ technician တွေမျိုးထုတ်ဖို့တည်သွားတဲ့ line တွေပေါ့။အဲ့တော့ဒီမှာကတက်တူဘာ technician တွေမျိုးထုတ်တဲ့ line တွေလည်းရှိပါတယ်။အဲ့ဒီမှာအပြင်
pharmacy လိုဟာမျိုးနော်စေဝဒေတာလိုဟာဒီအနေမှာတစ်ဖက်ဆန်တဲ့လူတွေနော်ရစေဝဒေတာပညာရှင်တစ်ဖက်ဆန်တဲ့ပညာရှင်တွေလို့ထုံးတယ်အဲ့ဒီကနေပညာရဲ့ကိုသွားတာရှိတယ်ဆိုတော့ဒီလိုအတကွန်းတောင်းတိုင်းတွေလည်းရှိတယ်။ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီစဉ်းစားပုံနဲ့ပညာရေးယူဖွဲ့ကြည့်ခဲ့တာမဟုတ်ဘူးနော်။အဲ့တော့နံပါတ်၁ကအဲ့ဒီစဉ်းစားမှုတစ်ခုလုံးကျွန်တော်နံပါတ်၁မိမိစဉ်းစားပုံကိုကျွန်တော်တို့ပြန်လည်ပြီးတော့သုံးသပ်ဖို့လိုတယ်နံပါတ်၁တစ်ချက်က။အဲ့ဒါကအခြေခံတော်တော်ကြတယ်လို့ယူကြည့်တယ်။နံပါတ်၂ခုနကတူတူမှပြောသွားလို့ပဲစာမွေးစနစ်ကျွန်တော်ပြန်ကြည့်လို့ဖြစ်တယ်။ဒါတော့ပြန်ကြည့်လိုက်မယ်လို့ထင်တယ်။အခုကျွန်တော်တို့အစိုးရကလှုပ်ရှားခဲ့တဲ့ပညာရေးယူကြီးတစ်ခုလုံးကိုစဉ်းစားကြည့်ရင်တောင်းလို့ဒီမှာရှိပါတယ်အဲ့ဒါကို CSR Comprehensive Education Sector Reform လို့ခေါ်တယ် CSR လို့ဒီပြောကြတယ် CSR မှာတက်တာတွေရှိတယ်အဲ့ဒီကကျွန်တော်တို့မကြာခင်နှစ်တွေမှာလာမယ့်နှစ်တွေမှာခွဲနိုင်တယ်ထင်တယ်တက်လို့ဝင်လို့ဆောင်မွေးနဲ့ထပ်တာအောင်လို့ဆောင်မွေးဆိုမျိုးခွဲနိုင်တယ်ထင်တယ်ဒါပေမဲ့ဒါကမလုံလောက်သေးဘူးဒါဆိုတက်လို့ဝင်လို့တက်ရတဲ့လူကအနည်းဆုံးပဲဖြစ်နေဒါကနိုင်ငံလေးအကုန်လုံးမှာရှားကနေပြည်တွေကတက်ဖို့တော့ကြတာမဟုတ်ဘူးအဲ့တော့အဲ့အရာဒီတစ်ခုလုံးကိုကျွန်တော်တို့ဘယ်လိုလုပ်မလဲပေါ့နော်အဲ့တော့ပြီးခဲ့တဲ့တစ်ခေတ်မှာ data college ဆိုပြီးလုပ်တယ်အဲ့ဒါကအမေရိကန်မှာရှိတဲ့ community college ကိုခေါ်တဲ့ကျောင်းတွေကိုပုံစံကိုယူပြီးလုပ်တယ်ဒါနဲ့ကျွန်တော်တို့ကဘယ်လိုပုံစံမျိုးနဲ့လုပ်မလဲဆိုတော့စုံလိုက်စဉ်းစားဖို့လိုတယ် budget ကိုလည်းတားတဲ့ပုံစံပို့ဖို့လိုတယ်ဖြစ်နေဟု
တ်ကဲ
့ဒါကြောင့်ဒီ technical software စနစ်မှာခုနပြောနေတဲ့ software စနစ်ကြီးတစ်ခုလုံးကိုလည်းကျင်းဖို့လိုတယ်အဲ့ဒါခုနမတ်တူလူမှာပြောသွားတယ်တဘာသာကြာရှုံးရင်စုံလိုက်ကြီးကြာရှုံးရတယ်ဆိုတဲ့စနစ်ပေါ့
ဟုတ်ကဲ့
ဟုတ်ကဲ့ဘာဝမကြသေးဘူးနော်
ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်တို့က
ဟုတ်ကဲ့ဆရာဟုတ်အခုကျွန်တော်လေလိုင်းပေါ်ကိုကို
ပြတ်လာတယ်ဆိုအကြောင်းကဒါအကြောင်းမဟုတ်တော့ဘူးဒါပညာရေးမဟုတ်ဘူးဒါကလေးကိုတက်တက်ပြည့်စဲနေတဲ့စနစ်တစ်ခုဖြစ်နေတယ်အဲ့တော့အဲ့ဒီလိုမဖြစ်အောင်ကျွန်တော်တို့ဘယ်လိုပြန်လဲဖွင့်ကြည့်မလဲအာကျွန်တော်တို့စဉ်းစားမယ့်ကိစ္စလေးပေါ့နော
်ဟုတ်ကဲ့ဆရာဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်ကိုအခုကိုရမင်းအောင်ကိုလေလိုင်းပေါ်ဖိတ်ခေါ်ချင်ပါတယ်ခင်ဗျကိုရမင်းအောင်ကြားပါလားခင်ဗျ
ဟုတ်ကဲ့
ပါဟုတ်ကဲ့ကိုရမင်းအောင်ကျွန်တော်ဒီအခုဆွေးနွေးနေတာကိုရမင်းအောင်လည်းကြားမှာပေါ့အတိုင်းအတာတစ်ခုအထိကျွန်တော်တို့တော်တော်လေးတော့ဆွေးနွေးခဲ့ကြပါတယ်ဒါပေမဲ့ကျွန်တော်သိချင်တာကဒီကိုရမင်းအောင်တို့မိသားစုဟာဆိုလို့ရှိရင်မြန်မာနိုင်ငံပညာရေးထဲမှာထည့်တဲ့ပုံဝင်ပါဝင်လာခဲ့တဲ့အဆင့်လားရှိတယ်အဖိုးကိုယ်တိုင်ကလည်းအရင်ကပညာရေးဝန်ကြီးဟောင်းတကယ်ကဘာကျော်ရေးတက်ကတူကြီးရနေပြီးတော့ပါရဂူပွဲရခဲ့ပူတယ်ဟိုဒေါက်တာခမောင်ဝင်းလိုလူမျိုးဖြစ်တယ်ပေါ့နော်နောက်ကိုရမင်းအောင်ကိုရင်ကလည်းဒီ Harvard တက္ကသိုလ်ကနေပြီးတော့ Master ပွဲရထားတယ်ဆိုတော့ဒီပညာရေးနဲ့ပတ်သက်လို့လည်းအခုကိုရမင်းအောင်လုပ်နေတာဟိုကန်နေတဲ့အစီအစဉ်လေးတွေကျွန်တော်တို့ကြားသိရပါတယ်ဆိုတော့အခုလက်ရှိမှာကိုရမင်းအောင်လုပ်နေတာလေးတွေကိုကျွန်တော်တို့အထုတ်ချုံပြီးတော့ခက်မြန်မြန်လေးပြောပြပေးလို့ရမလားပညာရေးနဲ့ပတ်သက်လို့ပေါ့နော်
ဟုတ်ကဲ့ဟိုကကျွန်တော်ကဟိုပညာရေးနဲ့ဒီပညာပတ်သက်ထားတယ်ပေါ့နော် CCCS ရဲ့ company နဲ့ Maker 360ရဲ့ company ပေါ့နော်ဒီ company နဲ့ခုရဲ့ co-founder ပေါ့အဲ့တော့ကျွန်တော်တို့ကဒီလိုတိတ်မကြခင်ကမှဒီကက်တင်မုံလို့ခေါ်ရဲဟိုအပရိုဂရမ်ကြီးကိုကျွန်တော်တို့မားကတ်တင်မှာဒီလိုဖြန့်ထားတာရှိတယ်။စောက်ကူတီစီလို့ပေါ့နော်။အဲ့ဒါကျွန်တော်တို့ရဲ့အကြီးကဲလက်ချင်တာကကျွန်တော်တို့စပီကာပြတ်မှတ်ထားတာကဒီလိုပါပညာရေးမှာကျွန်တော်များတိတ်မလို့ရဲနေပေါ့။အဆောက်တိုက်ပြီးအလက်ချက်နေရတဲ့အချက်လေးကိုကျွန်တော်ကကြောင်းနိုင်မလားဆိုတော့ကျွန်တော်ကအဲ့လေးထုတ်တာပေါ့နော်။ကျွန်တော်တို့ဒီရဲ့ချိတ်ချော်တာကကျွန်တော်စာတင်ရတဲ့ပြောပြရကောင်းမယ်ဆိုတော့ဟုတ်ကဲ့ဒါကြောင့်ဒီကောင်းမရှိရောဒီလိုမျိုးပေါ့ကျွန်တော်ကဘာလို့ညာရေးဆင်တာဘယ်လိုမျိုးလဲပေါ့နော်အဲ့ဒီပုံမှာချိန်ချတယ်ပြီးတော့ကျွန်တော်ထုတ်ထားတဲ့ဟို project လေးကြီးရောအဓိကတော့ project ကလို့ခေါ်တဲ့ကျွန်တော် fresh start လေးကိုကျွန်တော်ထုတ်ထားတယ်ပြီးတော့အဲ့ဒီပုံမှာချိန်ချတာကျွန်တော် outstanding idea ကြီးပေါ့နော်ဒီတော့တော့ဒီဒီစီမံနဲ့ကျွန်တော်ဟိုချိန်လို့ရတဲ့အားလေးကိုကျွန်တော်လုပ်ထားတယ်ပြီးတော့ဟိုကျွန်တော် application ကြီးပေါ့နော်ဒါတော့ဟိုစာဟိုစာချက်တွေကြီးကကိုပါကိုပြန်ပြီးတော့self learning နဲ့တော့ပြောကိုပေါ့ပြန်ပြီးဆီစဉ်လို့ရတဲ့အားကြီးပေါ့ပြီးတော့ learning နဲ့ကျွန်တော် gamification ကိုခေါ်ရပါတော့စာသင်ရတာစာကြည့်ရတာကိုပြောင်းပြီးအောင်ကျွန်တော်လုပ်ထားပြီးရတာလေးတွေပါဟုတ်ကဲ့
ခင်ဗျအ
ဲ့ဒါအကြောင်းကျွန်တော်တို့ဟုတ်ကဲ့ကျွန်တော်တို့ကဟိုကျွန်တော်ကြည့်လိုက်တော့ကျောင်းသားတယောက်ကဆယ်တန်းကျောင်းသားတယောက်ကကျွန်တော်ကဟိုနိုင်ငံ3000ကျော်ပေါ့နော်ဒီတစ်နှစ်ကနိုင်ငံ3000ကျော်လောက်ကျွန်တော်တို့ကိုစာကြည့်ရတယ်စာကြည့်ပြီးတော့ဟိုတခြားအလုပ်တွေကဟိုဆယ်တန်းတော့ဆယ်တန်းဆိုရင်လည်းဘာမှလုပ်လို့မရတော့ဘူးအဲ့တော့အဲ့ထဲမှာမှကျွန်တော်ကဟိုသုံးသပ်မှုရအောင်လို့ကြိုးကြိုးပဲကျွန်တော်အောင်းနေပေါ့နော်အဲ့တော့ဟိုအောင်းရတဲ့ကျောင်းသားတွေလည်းကျွန်တော်ပြန်ကြည့်မယ်ဆိုရင်ဟိုကနဝါကျပြောနေတော့ပေါ့နော်မြင်းတဲ့တော့ပေါ့နော်ကျွန်တော်လေးဟိုပြင်းရကြည့်ရတယ်ဆိုတော့ဒီလိုဟိုစိတ်မချမ်းသာပြန်ကောင်းတယ်ပေါ့နော်ကျွန်တော်ကဟိုအဲ့ဒါကြီးကျွန်တော်အမြင့်ကိုပြန်ချုပ်လိုက်တော့ကျွန်တော်က အတိုင်းအတာတစ်ခုတချို့နေရာလည်းနားလေကောင်းနားရတယ်ဒါမှမဟုတ်အဓိကဆက်ဆက်ချက်မှမှုကိုကျွန်တော်ကအလေးပေးနေရတယ်ပေါ့အဲ့လိုဒီစနစ်ကိုလည်းကျွန်တော်ကဟိုအစိုးရလည်းမဟုတ်တော့ဒီစနစ်ကိုကျွန်တော်ကဒီချိန်မှာပြင်လို့မရတဲ့အချိန်မှာကျွန်တော်ကဘယ်လိုကူညီနိုင်မလဲပေါ့နော
်ဟုတ်ကဲ
့ကျွန်တော်ကကျွန်တော်ရဲ့ theory ရတော့ပါလဲဆိုတော့ဟိုအာဒီလိုပုံနဲ့နောက်ပြီးတော့အကြောင်းဆောင်နဲ့နောက်ပြီးတော့ခြေဒီနဲ့ပြီးတော့နားပြီးတော့လေနားနေပြီးစိတ်ပါဝင်စားတဲ့စာဆိုရင်ကျွန်တော်ကကျားကတော့နားရပုံတွေပေါ့နော်ကျွန်တော်ကနိုင်3000ကျော်ကျွန်တော
်
သုံးရဲ့အစားပေါ့နော်နိုင်ရော300ကျော်နိုင်ရော400နဲ့ဒီလောက်ကိုကျွန်တော်ဆက်ဖတ်နိုင်တယ်ဆိုတော့ကျွန်တော်ကတော့လာပြီပို့ပြီးအချင်းချင်းမတော်အောင်ဒါကျွန်တော်ဆင်းလိုက်ကြည့်ရပါမယ
်ဟုတ်ကဲ့ကိုရမရအောင်ရဟုတ်ကဲ့ဖြတ်ပြပါဟုတ်ကဲ
့ဟုတ်ကဲ့ပါ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုဆွေးနွေးပြ
တာအောင်ရနေပြီးတော့50ကျော်အောင်မလားပေါ့နော်ကျွန်တော်အလုပ်လုပ်နေကျွန်တော်တို့ခဲ့တာ
ဟုတ်ကဲ့ခင်ဗျအခုကျွန်တော်လိုင်းမော်ခတ်တူတူလေးကျွန်တော်ကိုမြတ်မင်းသူကိုဖိတ်ခေါ်ခြင်းပါတယ်ကိုမြတ်မင်းသူကြားပါလား
ဟုတ်ကဲ့ကျွန်တော်ရပါပြီ
ဟုတ်ကဲ့ကိုမြတ်မင်းသူပါဆိုလို့ရှိရင်ကျွန်တော်တို့လက်ရှိ R&D ចောင်းသားတမကရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်ဆိုတော့အခုစောစောကကိုရမင်းအောင်ပြောသားသလိုဟိုဟာနည်းပညာရဲ့အထောက်အကူနဲ့ကျွန်တော်တို့ဟိုဟိုပေါ့တင်းယွန်းညနေနေကိုကျွန်တော်တို့အသုံးချမယ်ဆိုရင်ရောအနာဂတ်မှာပိုအဆင်ပြေနိုင်မလားအခုဒီဟိုလက်ရှိចောင်းတက်နေတဲ့ចောင်းသားတူရဲ့အမြင်ကဘယ်လိုရှိလဲ
အဲကျွန်တော်အမြင်ကဒီနည်းပညာနဲ့အထောက်အကူပြုမယ်ဆိုရင်တော့အသင်ကြီးသားတော့ကျွန်တော်ဒီနည်းပညာနဲ့ဆက်သွယ်ရှိတယ်ကျွန်တော်မျိုးဝတည်ပြီးတော့ဒီလိုမျိုးမျိုးကတော့ဒီနေရာနေတဲ့ပိုသင်ပြနေလို့ထင်တယ်ဆိုတော့ကျွန်တော်ဒီမျိုးနေမျိုးတွေနေတော့ဒီအဲ့တော့မမျိုးရနေရလို့မျိုးမျိုးရနေရတော့မယ်ဆိုတော့မျိုးပညာကသူတို့ကခက်ခဲရှိနေတယ်လို့ဆိုနေတယ်ခင်ဗျ။ဟုတ
်က
ဲ့။ဒီနောက်တစ်ခါကျတော့ဒီသူသူညကတင်းမျိုးတင်းမျိုးတွေမှာစာချက်ထားရုံမဟုတ်ဘဲနဲ့ဒီပင်ထောက်ကြည့်ပြီးပြင်ကြမယ်ဆိုတော့တောင်းကားရတာပုံရနိုင်တယ်လို့ကျွန်တော်မြင်တယ်။ဒီအဆောင်မှာရှိပုံမြင်တာအခက်တိုင်းနည်းနည်းလေးကြည့်ရတော့ကျွန်တော်ကလည်းကြည့်ရမှာခက်ခဲရမျိုးရှိတယ်အဲ့တော့ဒီဟာမျိုးကဒီမှာတကယ်လက်တွေ့ကျနိုင်တယ်ဆိုတော့တောင်းကားရဒီတင်ရည်ရမှာပူပြီးတော့ညီလုံးနဲ့ညီလာနိုင်တယ်ဘယ်ချီချောင်းရှိရတော့ဘာလဲဆိုရင်ရှင်းခုပြီးတာရှင်းဦးပြီးတခါမှမမြင်ဘူးလေရှင်းပြီလို့ဆိုရင်ဒီဘက်ကဘာဟာလက်ချက်တွေလည်းသိရတဲ့ဒီညီလုံးနဲ့မှညီအောင်ထူးလုံးနိုင်တယ်ဆိုတော့အားပူရနိုင်တယ်ကျွန်တော်မြင်တယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဝင်ဆွေးပြီးနေပေးကြတာအချိန်ကတော့ပဲရတဲ့အတွက်နောက်တစ်ပတ်မှကျွန်တော်ထပ်ပြီးဆွေးနွေးကြသေးတာပါခင်ဗျာ
ကိုယ်စုံဝင်လိုက်တဲ့အစီအစဉ်ထုတ်လို့ရမှုကိုညံဝဲရအောင်တင်ဆက်ထားတဲ့တိုင်းလေးလိုင်းအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုမတ်တင်ထိုက်ကကြေညာပေးပါမယ်ရှင
်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားကြားပတ်သက်ဆက်နွယ်မှုတွေကိုနှစ်နဲ့ချီစုံစမ်းစစ်ဆေးမှုမှာရှင်းနေချုပ်ဂျက်ဆက်ရှင်ကမကြီးကြပ်ခဲ့တဲ့အပေါ်သမ္မတဒေါ်နယ်ထရန့်ကပြစ်တင်လိုက်ပြီးဒီကနေ့အင်္ဂါနေ့မှာတော့ရှင်းနေချုပ် Jeff Sessions ကိုထပ်မံပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ထိုးနှက်လိုက်ပါတယ်။လုံခြံဖန်တီးထားတဲ့ရုရှားရေးစုံစမ်းစစ်ဆေးမှုဆက်ပြီးလုပ်နေတဲ့အကြောင်းရင်းကတော့ Jeff Sessions ကသူ့ဘေးထွက်နေမယ်ဆိုတာကိုမပြောခဲ့လို့ဖြစ်တယ်လို့သမ္မတထရန့်က Twitter မှာရေးသားခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးမန်နေဂျာဖြစ်ခဲ့တဲ့ Paul Manafort ဟာစစ်ဆေးခံရတဲ့သူ့အမှုနဲ့ပတ်သက်တဲ့မျက်မြင်သက်တွေတွေကိုနှောက်ယှက်ဟန်တားဖို့အချိန်ငိမ်စူးစမ်းခဲ့တယ်လို့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့ရှင်းလင်းရေးကပြောပါတယ်။မနန်းဖို့နဲ့သူ့လက်ထောက်တအုပ်တို့ဟာအမှုရဲ့သက်တွေနှစ်ဦးကိုအချိန်ငိမ်ဆက်သွယ်ပြီးစစ်ဆေးကြားနာမှုအပေါ်သူတို့ဩဇာတက်ရောက်ဖို့စူးစမ်းခဲ့တာလို့ရှင်းလင်းရေးကတရားရုံးကိုတင်သွင်းခဲ့တာပါ။ဂွါတီမာလာနိုင်ငံဖွေကိုးမီးတောင်ပေါက်ကွဲမှုမှာတေဆုံးရသူတွေတဲကတချို့ကိုဒီကနေ့အင်္ဂါနေ့မှာဘသူတွေဖြစ်လဲဆိုတာကိုဖော်ထုတ်နိုင်ခဲ့ပြီဖြစ်ပါတယ်
။သတင်းကြေညာကိုမတ်တငီထိုက်ကကြေညာပေးခဲ့တာပါ။ဒီညတဲ့စီစဉ်ထုတ်လို့ရမှုကတော့ကိုညံဝဲအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ပီတာဟန်လင်းဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ View American တန်မနက်ဖက်မြန်မာဘာသာစီစဉ်နေကြတော့မြန်မာစံတော်ချိန်မနက်6:00နာရီနေ့9:00နာရီထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလက်မီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ View ကိုနားဆင်သူတော်တော်ရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တိုက်လေးလေးမှာပါဝင်ဆွေးနွေးသူအားလုံးကိုလည်းကျေးဇူးတင်ပါတယ်။တော်တော်ရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.